Welcome to the Voice of America in Burmese.
Namaste Kimasha. Washington Miro View American Tangani. 2020 September 20. Tening rin ni manakin season 2 ko Myanmar Sanaw Chin Manat 6 Nai ga ni 9 Nai thi. Line meter 2440 ne 51. Line meter 190 ro ga ni thon lwin pe ni ba bi. Chama Kim Myo Tat ba.ဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါမယ်။ဆောင်းဦးရာသီမှာရာသီတုတ်ကွေးဖြစ်ပွားလေရှိတာကြောင့်ဒီရာသီတုတ်ကွေးနဲ့ယောဂလက္ခဏာဆင်ဆင်တူပြီးကူးစက်မှုတိတ်ငန်းနဲ့လက်ရှိဖြစ်ပွားနေတဲ့ COVID-19 နဲ့မမှားအောင်ဒီနှစ်အတွက်ရာသီတုတ်ကွေးကာကွယ်ဆေးတွေထိုးကြဖို့ကျန်းမာရေးအရာရှိတွေကသတိပေးနေကြပါတယ်။ဓာတ်ခွဲစမ်းသပ်ကြည့်မှယောဂပိုးရှိမရှိသိနိုင်တဲ့ COVID-19 အတွက်ကာကွယ်ဆေးလဲအခုထိမရသေးတာကြောင့်ဘဲချိန်ထိဆက်ပြီးကူးဆက်ပြန့်နှံ့မှုရှိနိုင်နေဆိုတာမသိရသေးပါဘူး။ဒါပေမဲ့ရာသီတုတ်ကွေးအတွက်ကတော့ကာကွယ်ဆေးကရှိနေတဲ့အတွက်နှမျိုးမမှားအောင်ကာကွယ်ဆေးထိုးကြဖို့အတွက်တိုက်တွန်းနေတာပါ။ဒီနှစ်2020မှာ COVID-19 ဒဏ်ကိုပါခံနေရတာကြောင့်ဒီရောဂါနှမျိုးစလုံးနဲ့ရင်ဆိုင်ရမယ့်သိပ်ကိုခက်ခဲမဲ့နှစ်တစ်နှစ်ဖြစ်ကြောင်း George Washington တက္ကသိုလ်ကကူးဆက်ရောဂါဆိုင်ရာဌာနခွဲအကြီးအကဲ Gary Simon ကပြောပါတယ်။ကမ္ဘာတစ်လွှာCOVID-19 ကူးစက်မှုဟာစနေနေ့မှာတန်း30ကျော်ဖြစ်နေပြီးတည်ဆောက်ရသူကတသန်းနီးပါးရှိနေပြီလို့ American John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းမှာဖော်ပြပါတယ်။ American နိုင်ငံမှာကူးစက်သူ6တန်းခွဲကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်နေတယ်လို့ဒုတိယဖြစ်တဲ့ India က 5.3 တန်းကျော်နဲ့တတိယဖြစ်နေတဲ့ Brazil က 4 တန်းခွဲနီးပါးကူးစက်မှုရှိနေတာပါ။မြန်မာနိုင်ငံမှာတော့ COVID-19 နောက်ထပ်ကူးစက်သူ249ထပ်တိုးတယ်လို့ကျမရဲ့နဲ့အားကစားဝန်ကြီးဌာနကစနေနေ့ည7နာရီထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်အခုဆိုအကူးဆက်ခံသူစုစုပေါင်း 4,890 ရှိသွားပါပြီ။တည်ဆုံးသူကတော့စနေနေ့ညနေ4နာရီထုတ်ပြန်ချိန်မှာ6ဦးထပ်တိုးတဲ့အတွက်စုစုပေါင်း81ဦးရှိပါတယ်။အမေရိကန်နိုင်ငံမှာသမ္မတရွေးကောက်ပွဲကျင်းပဖို့သတင်း6ပတ်ပဲလိုတော့ချိန်မှာတရားရုံးချုပ်တရားသူကြီး Ruth Bader Ginsburg တောက်ကြနေကကွယ်လွန်သွားတဲ့အတွက်သူ့နေရာမှာအစားထိုးခံရဖို့အမည်စင်းတင်သွင်းတဲ့အခါကြံ့ကြံ့မှုမရှိအောင်လုပ်ဖို့ Republican တွေကြီးဆိုတဲ့အထက်လွှတ်တော်ကိုစနေနေ့မှာသမ္မတ Donald Trump ကတိုက်တွန်းလိုက်ပါတယ်။တရားရုံးချုပ်မှာ Liberal အယူဝါဒရှိသူတဦးဖြစ်တဲ့တရားသူကြီး Ginsburg ရဲ့နေရာမှာအစားထိုးခံရမယ့်သူအတွက်အမည်စင်းတင်သွင်းဖို့သမ္မတအင်ဗျူကပြင်ဆင်နေပါတယ်။တရားသူကြီး Ginsburg ကွယ်လွန်ပြီးနိုင်ပိုင်းတွင်မှာပဲအထက်လွှတ်တော်မှာအများစုခေါင်းဆောင် Kentucky ပြည်နယ်က Mitch McConnell ကသမ္မတ Trump အမည်စင်းတင်သွင်းလာသူဘသူကိုဖြစ်ဖြစ်မဲခွဲကြဖို့ပန်ကြားခဲ့ပါတယ်။ Democratic Party ဝင်တွေကတော့ Republican တွေအနေနဲ့ရွေးကောက်ပွဲအချိန်တွင်တရားရုံးချုပ်အတွက်တရားသူကြီးရွေးချယ်မှုတွေကိုမစင်စားဘဲ2016တုန်းကလိုလှုပ်ဆောင်တဲ့လို့ပြောပါတယ်။သမ္မတ Trump ကတော့ American တရားရုံးချုပ်တရားသူကြီးရွေးချယ်မှုဟာအရေးအကြီးဆုံးလို့သတ်မှတ်ထားတာကြောင့်ပြည်သူတွေအတွက်အရေးပါတဲ့ဆုံးဖြတ်ချက်တွေချမှတ်ပေးဖို့တာဝန်ရှိသူကိုအချိန်မဆိုင်မဲရွေးချယ်တင်မြှောက်ပေးရမှာဖြစ်ကြောင်းစနေနေ့မှာပဲသူ့ Twitter ကရေးပါတယ်။သမ္မတရွေးကောက်ပွဲမှာ Democratic Party ကဝင်ရောက်ရွေးခံတဲ့ Joe Biden ကတော့ November 3ရက်ရွေးကောက်ပွဲနောက်ပိုင်းမှာမှရွေးချယ်ကြဖို့ပြောပါတယ်။မဲပေးမဲ့သူတွေအနေနဲ့သမ္မတကိုအရင်မဲပေးရွေးချယ်ရမှာဖြစ်ပြီးအဲ့ဒီခါမှမှတက်လာမဲ့သမ္မတကသာတရားရုံးချုပ်တရားသူကြီးကိုရွေးဖို့ပြောတာပါ။ Belarus သမ္မတ Alexander Lukashenko နှုတ်ထွက်ပေးဖို့အတွက်ရှနီနေ့က Minsk မြို့မှာချီတက်တောင်းဆိုတဲ့ဆန္ဒပြသူ2000လောက်ရှိခဲ့ပြီးရန်နဲ့ချီတဲ့ဆန္ဒပြသူတွေကိုရဲကဖမ်းဆီးခဲ့ပါတယ်။ဩဂုတ်9ရက်ကျင်းပတဲ့သမ္မတရွေးကောက်ပွဲမှာသူနိုင်ရတယ်လို့လူကာချန်ကိုကြေညာခဲ့ခြင်းကစပြီးနိုင်ငံတွင်းလူမှုဆန္ဒပြပွဲတွေနဲ့မတူမညီဖြစ်လာနေတာပါ။စနေနေ့လာရောက်ဆန္ဒပြသူအများစုကအမျိုးသမီးတွေဖြစ်ပြီးသူတို့ကိုတားတဲ့ရဲတွေနဲ့ပြစ်ဖက်ကဖြစ်ပြီးတဲ့နောက်ရဲတွေကတယောက်ပြီးတယောက်လူအထက်ကနေဆွဲထုတ်ဖမ်းဆီးခဲ့တာလို့ကိုရိုင်းတွေ့မြင်သူတွေကပြောပါတယ်။ဆန္ဒပြသူတွေကိုသမ္မတလူကာချန်ကချိန်မုန်းခဲ့တာအတွက်သူအစိုးရဘောဒဏ်ခရေးယူမှုအသစ်တွေချမှတ်ဖို့ EU ဥရောပသမ္မတကစဉ်းစားလာတာပါ။အတိုက်ခံခေါင်းဆောင်ဆာဗီယက်လာနာတရှန်နော့စကာယာဟာဥရောပသမ္မတနိုင်ငံခြားရေးဝန်ကြီးတွေနဲ့မကြခင်တွေ့ဆုံမှုရှိရဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့တဲ့နောက်ပိုင်းဘယ်လာရုစ်အစိုးရကစနေနေ့မှာဒေါသတကြီးတုံ့ပြန်ခဲ့ပါတယ်။အမေရိကန်ရဲ့ဂျာဝင်ဆောင်ရွက်မှုနဲ့အာဖဂန်နစ္စတန်အစိုးရနဲ့တာလီဘန်တို့ကြားတမိုင်းဝင်ငြိမ်းချမ်းရေးဆွေးနွေးပွဲကိုပြီးခဲ့တဲ့သတင်းပတ်ထဲမှာစတင်နိုင်ခဲ့တဲ့နောက်နှစ်ဖက်ကြားအာဏာခွဲဝေရေးဆိုင်ရာညှိနှိုင်းမှုတွေအတွက်ဆက်ပြီးဆွေးနွေးနေကြပါတယ်။နှစ်ဖက်ညှိနှိုင်းရေးမှုတွေဟာကာတာနိုင်ငံဒိုဟာမြို့မှာစက်တင်ဘာ12ရက်နေ့ကစပြီးနေ့စဉ်တွေ့ဆုံဆွေးနွေးမှုတွေလုပ်နေကြတာဖြစ်ပြီးစနေနေ့ကတော့တပတ်တွင်းဆွေးနွေးမှုတွေနဲ့ပတ်သက်ပြီးထုတ်ပြန်ခဲ့ပါတယ်။တာလီဘန်တွေဘက်က အာဖဂန်နစ္စတန်နိုင်ငံမှာ Islamic System of Governance လို့ခေါ်တဲ့ Islam အခြေပြုအစိုးရစနစ်ကိုထူထောင်စေခြင်းပြီးလက်ရှိအုပ်ချုပ်ရေးစနစ်ဟာ American နဲ့ဝင်ရောက်သိမ်းပိုက်မှုကရတဲ့တရားမဝင်စနစ်ဖြစ်ကြောင်းရှုတ်ချပြောဆိုပါတယ်။အာဖဂန်အစိုးရကတော့သူတို့ရဲ့စနစ်ဟာ Islam ပုံစံအပြည့်အဝရှိကြောင်းခုခံပြောဆိုပြီးဆက်ပြီးဆွေးနွေးရမှာဒီကိစ္စအတွက်တာလီဘန်ညှိနှိုင်းရေးမှုတွေနဲ့အပေးယူလုံးမမဟုတ်ကြောင်းပြောပါတယ်။
ကန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 8.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတင်းငွေနေနေမနေ့ခင် VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ထိုင်းနိုင်ငံဘာကောင်းမြို့မှာထောင်ချီတဲ့ဆန္ဒပြသူတွေကရဲတပ်ဖွဲ့ရဲ့တတိပေးချက်ကိုအာခံပြီးတမိုင်းဝင်စနန်းလွန်ရင်မြင်ကိုတင်ပတ်ရင်းစနေနေ့ကဆန္ဒပြခဲ့ကြတာပါဒါဟာထိုင်းမှာရွေးကောက်ပွဲအသစ်ကျင်းပပေးဖို့နဲ့ဘီရင်စနစ်ပြုပြင်ပြောင်းလဲဖို့ဆိုတဲ့ထိုင်းကြောင်းသားတွေဥဆောင်လှုပ်ရှားမှုကိုထောက်ခံဆန္ဒပြကြတာဖြစ်ပါတယ်နိုင်ငံရေးလှုပ်ရှားသူတွေလည်းပါဝင်ပူးပေါင်းတဲ့စနေနေ့ဆန္ဒပြပွဲကိုလူ9000လောက်တက်ရောက်ခဲ့တယ်လို့ခန့်မှန်းထားပြီးဘာကောင်းမြို့တမိုင်းဝင်ရင်မြင်မှာနေရစတဲ့ဆန္ဒပြပွဲတွေလုပ်သွားမှာပါတနင်္ဂနွေဒီကနေ့မှာတော့ချီတက်ဆန္ဒပြပွဲကြီးလုပ်ဖို့စီစဉ်ထားပါတယ်ဆန္ဒပြကောင်းဆောင်တူဦးကတော့ဒီကနေ့ရောက်ရှိလာတဲ့လူတွေဟာဒီမိုကရေစီရရှိရေးကိုငြိမ်းချမ်းစွာတောင်းဆိုနေကြခြင်းသာဖြစ်တယ်လို့ပြောသွားပါတယ်ထိုင်းနိုင်ငံမှာလူကြိုက်များတဲ့ Future Forward Party ကိုတရားရုံးတရုံးကဖျက်သိမ်းလိုက်ပြီးပါတီကောင်းဆောင်တွေကိုလည်းနိုင်ငံရေးလုပ်ပိုင်ခွင့်ပိတ်ပင်လိုက်တဲ့ February လကစလို့နိုင်ငံအနှံ့တက္ကသိုလ်ကျောင်းသားတွေဒီဆန္ဒပြပွဲတွေကိုဥဆောင်စတင်ခဲ့တာဖြစ်ပါတယ်။ဘန်ကောက်မြို့ကဒီဆန္ဒပြပွဲအတွက်ရဲတပ်ဖွဲ့ဝင်အင်အား8000လောက်ခြားထားပြီးလမ်းဘေးစားသောက်ဆိုင်နဲ့လက်ဆောင်ပစ္စည်းအယောင်းဆိုင်တွေနဲ့စီကားခဲ့ပါတယ်။ထိုင်းနိုင်ငံမှာဘီယင်စနစ်ကိုစော်ကားဝေဖန်ရင်ထောင်ဒဏ်3နှစ်ကနေ15နှစ်ထိကြာခံရမယ်ဥပဒေပြဋ္ဌာန်းချက်လည်းရှိပါတယ်ခင်ဗျာ။ထိုင်ဝမ်ရေလက်ကြားရဲ့အကဲဆက်တဲ့ကလေးမျိုးကိုဖျက်ပြီးတရုတ်နိုင်ငံလေးရင်အုပ်စုတစုစနေနေတုန်းကချင်းကပ်ဝင်လာတဲ့အတွက်ထိုင်ဝမ်ဂျက်တိုက်လေယာဉ်တွေအရေးပေါ်ပြန်တမ်းပြခဲ့ပြီးတရုတ်လေယာဉ်တွေပြန်ထွက်သွားဖို့တရုတ်အစိုးရကိုထိုင်ဝမ်ကတောင်းဆိုခဲ့ပါတယ်။မနေ့ကတည်းကဒဇင်းပိုတဲ့19ဇင်းပါတရုတ်လေယာဉ်အုပ်စုဟာထိုင်ဝမ်ရေလက်ကြားထဝက်ကိုဖျက်ချော်ပြီးအနောက်တောင်ဘက်ကာကွယ်ရေးဆိုင်ရာတပ်မှတ်နေပြီတဲ့ကိုဝင်ရောက်ခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တရုတ်နိုင်ငံဘက်ကတော့ထိုင်ဝမ်ဟာသူတို့ပိုင်နယ်ဖြစ်တယ်ဆိုပြီးသူ့ရဲ့တိုက်လေယာဉ်တွေဘုံကျဲလေယာဉ်နဲ့18ရေငုပ်သင်္ဘောဖြတ်လေယာဉ်တွေကိုဆီးလွတ်ခဲ့တာပါဒါပေမဲ့တရုတ်လေယာဉ်တွေဟာထိုင်ဝမ်ကျွန်းကိုဖြတ်ကျော်ပြန်တမ်းတာမျိုးတော့မရှိခဲ့ဘူးလို့ထိုင်ဝမ်ကာဝေးရေးဌာနကဆိုပါတယ်တရုတ်လေယာဉ်တွေချင်းကပ်လာတဲ့အခုလိုဖြစ်ရမျိုးဒီနေ့ထဲမှာမကြာခဏဖြစ်ခဲ့တာကြောင့်ထိုင်ဝမ်ကအကြိမ်ကြိမ်စောရကတက်ခဲ့ပြီးသူ့ရဲ့ F-16 တိုက်လေယာဉ်တွေနဲ့ဂျားပြတ်ဟန်တားခဲ့ရပါတယ်တရုတ်နိုင်ငံကကုလသမဂ္ဂမှာပါဝင်ရတဲ့ငြိမ်းချမ်းရေးတပ်အတွက်ထိုင်ဝမ်ရေလက်ကြားနားမှာစီးရီးလေးကျင့်မှုလုပ်ခဲ့တာပါလို့တရုတ်တို့ကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောခဲ့ပြီးသူတို့အခေါ်အမေရိကန်နဲ့ထိုင်ဝမ်ပူးပေါင်းလွင်လည်မှုတွေဆိုတာနဲ့ပတ်သက်လို့ရှုတ်ချခဲ့ပါတယ်ခင်ဗျာအိန္ဒိယနိုင်ငံမှာနယူးဒေလီမြို့တော်အပါအဝင်နေရာအများအပြားကိုတိုက်ခိုက်ဖို့စီစဉ်နေတဲ့အယ်ခိုင်ဒါစစ်သွေးကြောင့်9ဦးကိုဖမ်းဆီးခဲ့တယ်လို့အိန္ဒိယအမျိုးသားစုံစမ်းထောက်လှမ်းရေးအဖွဲ့ NIA ကစနေနေ့မှာကြေညာပါတယ်အဲ့ဒီတဲက6ဦးကိုအိန္ဒိယနိုင်ငံအရှေ့ပိုင်းအနောက်ဘင်္ဂလားပြည်နယ်မှာဖမ်းမိခဲ့တာဖြစ်ပြီးကျန်တဲ့3ဦးကိုတော့တောင်ပိုင်းကေရလာပြည်နယ်မှာဖမ်းမိခဲ့တာဖြစ်တယ်လို့ NIA ကဆိုပါတယ်ဒီလူတွေဟာပါကစ္စတန်ကအားပေးနေတဲ့ Al-Qaeda အဖွဲ့နဲ့ပတ်သက်တယ်လို့လည်းပြောပါတယ်ပါကစ္စတန်နိုင်ငံရဲ့ယုံကတော့ဒီဖြစ်ရပ်ပေါ်မှာချက်ချင်းတုံ့ပြန်ပြောကြားဖို့ညှင်းဆန်ခဲ့ပါတယ်ပါကစ္စတန်နိုင်ငံဟာစစ်သွေးကြော်တွေကိုရုပ်ဝတ္ထုအရထောက်ခံအားပေးနေတယ်ဆိုတဲ့အချက်ကိုမကြာခဏညှင်းဆန်လေ့ရှိတာပါအိန္ဒိယဟာမွတ်စလင်အများစုနေထိုင်ရာကက်ရှမီးယားနယ်နဲ့ကျန်နေရာအနှံ့မှာစစ်သွေးကြွတွေကိုအရှိန်မြှင့်တိုက်ခိုက်နေတာဖြစ်ပြီးမနှစ်တုန်းကဆိုရင်ကက်ရှမီးယားနယ်ကအယ်ခိုင်ဒါအဆက်အနွယ်စစ်သွေးကြွခေါင်းဆောင်တဦးကိုတုတ်တင်ခဲ့တဲ့အတွက်အဲ့ဒီဒေသမှာကန့်ကွက်ဆန္ဒပြမှုတွေပေါ်ခဲ့ပါတယ်စစ်သွေးကြွ9ဦးကိုရဲကထိန်းသိမ်းထားပြီးဆက်လက်စစ်ဆေးနိုင်မှုအတွက်ရုံးထုတ်သွားမယ်လို့ NIA ကပြောကြောင်းရိုက်တာသတင်းမှဖော်ပြပါတယ်ခင်ဗျာကမ္ဘောဒီးယားနိုင်ငံမှာလုပ်ငန်းတွေဆောင်ရွက်နေတဲ့တရုတ်ကုမ္ပဏီတစ်ခုကိုအမေရိကန်ဘာနာရေးဌာနကစီးပွားရေးအရဒဏ်ခတ်အရေးယူလိုက်ပါတယ်။အဲ့ဒီကုမ္ပဏီဟာဒေါ်လာ 3.8 ဘီလီယံတန်ဖိုးရှိတဲ့ဇင်ခံလောင်းကစားနဲ့အင်အားစီမံကိန်းအတွက်မြေယာတွေသိမ်းယူမှုမိသားစုတွေကိုမောင်းထုတ်ခဲ့တာတွေပြုလုပ်ခဲ့တဲ့အတွက်ပ အခုလိုဒဏ်ခတ်လိုက်တာလို့ဖော်ပြထားပါတယ်။တရုတ်ကုမ္ပဏီဖြစ်တဲ့ UDG ဟာဒါရာစာကောပင်လယ်အပန်းဖြေစီမံကိန်းကိုတဘာဝအတိုင်းမပြောင်းမစည်းရှိနေသေးတဲ့ခိုးခွန်ဒေသမှာအကောင့်တွေပေါ်နေတာဖြစ်ပြီးနိုင်ငံတကာလေဆိပ်တစ်ခုနဲ့ဇင်ခံသင်္ဘောတွေစိုက်ကပ်နိုင်တဲ့စိတ်ကမ်းတစ်ခုကိုပါတိစောက်သွားမှာဖြစ်ပါတယ်။ဒီလေဆိပ်နဲ့စိတ်ကမ်းတွေကိုတရုတ်စစ်တပ်အတွက်အသုံးချလာနိုင်တယ်ဆိုပြီးယူဆခံရတာပါ။UDG ကုမ္ပဏီကတော့သူတို့ရဲ့လုပ်ငန်းဟာတရုတ်အစိုးရရဲ့ Belt and Road ဘူကဘလမ်းမစီမံကိန်းရဲ့အစိပ်ပိုင်းတစ်ခုဖြစ်တယ်လို့ဖော်ပြထားပြီးအမေရိကန်ဘဏ္ဍာရေးဌာနရဲ့ဆွဆွဲချက်ဟာတကယ်လက်ရှိအခြေအနေကိုလှစ်လျူရှုလှုပ်ကြံပြောနေခြင်းသာဖြစ်တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖုံပီယိုကတော့ဒါရာစာကူးစီမံကိန်းဟာတရုတ်စီရေးနဲ့ပတ်သက်ပြီးအသုံးပြုမယ်ဆိုတာကိုခိုင်လုံတဲ့အစီရင်ခံစာတွေရရှိထားတယ်လို့ပြောပါတယ်။UDG ကုမ္ပဏီဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့နီးစပ်သူဗိုလ်ချုပ်ကြီးခွန်ခင်ရဲ့အကာအကွယ်ပေးမှုနဲ့လှုပ်ဆောင်နေတာဖြစ်တယ်လို့လည်းအမေရိကန်ဘက်ကဆွဆွဲထားပါတယ်ခင်ဗျာ တနင်္ဂနွေနေ့မှနဲ့ခင် VO ရဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်ညောင်ဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်ကစပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့အမြင့်ဆုံးတရားရုံးချုပ်မှာအမျိုးသမီးတွေကဒုတိယမြောက်တရားသူကြီးဖြစ်တာဝန်ထမ်းဆောင်ခဲ့သူအသက်88နှစ်အရွယ် Ruth Bader Ginsburg ဟာပန်ကရီယပ်စ်ကင်ဆာနဲ့ကွယ်လွန်သွားပါပြီသူအသက်ရှင်စဉ်ကာလတစ်လျှောက်လုံးအမျိုးသမီးတွေဒန်းတူအခွင့်အရေးပိုရလာဖို့ဒီဇိုင်းမတ်မတ်ဆောင်ရွက်ခဲ့တာကြောင့်တိုးတက်တဲ့အမြင်ရှိသူတွေရဲ့အလဲမှာအများရဲ့ကြည်ညိုလေးစားမှုခံခဲ့ရသူလည်းဖြစ်ပါတယ်Ruth Bader Ginsburg အသက်ရှင်စဉ်ကာလကြိုးပမ်းလှုပ်ရှားမှုတွေကြောင့် VOA သတင်းတောက်ဂျူလီတာဘော့ရဲ့သတင်းလွှာကိုပြောပြပေးပါမယ်ရှင်။ကျွန်မခွာညိုပါ
။ I Ruth Bader Ginsburg do solemnly swear.
ကျွန်မ Ruth Bader Ginsburg ကျန်းသစ်စာချိန်ဆိုပါမယ်
။အမျိုးသမီးရှင်နေတွေကိုလက်ချိုးရည်လိုရနိုင်တဲ့အချိန်မှာ1993ခုနှစ်ဩဂုတ်လ10ရက်နေ့မှာပဲ Ruth Bader Ginsburg ဟာအမေရိကန်သမိုင်းမှာတရားရုံးချုပ်ရဲ့ဒုတိယမြောက်အမျိုးသမီးတရားသူကြီးဖြစ်လာပါတယ်1950ပြည့်နှစ်ဝန်းကျင်ဆိုဗီယက်ပြည်ထောင်စုရဲ့ထင်သာမြင်သာတဲ့ခြိမ်းခြောက်မှုဆိုတာကြောင့်တနိုင်ငံလုံးမှာပေါ်လာခဲ့တဲ့ Red Scare လို့ခေါ်တဲ့ကွန်မြူနစ်ကြောက်စိတ်က Ginsburg ကိုတွန်းအားဖြစ်စေခဲ့ပါတယ်အထက်လွှတ်တော်အမတ်ဂျိုးဆက်မက်ကာတီကဥဆောင်ပြီးထောင်နဲ့ချီတဲ့လူတွေကိုကွန်မြူနစ်တွေဆိုပြီးတော့ဆွဆွဲခဲ့ကြတာပါဒီဖြစ်နဲ့ပတ်သက်လို့ Mrs. Ginsburg ကအခုလိုပြန်ပြောပြပါတ
ယ် Those people and reminding our Senate look at the constitution
တတိယရှင်နေတွေဟာအဲ့ဒီလူတွေအတွက်မမမမရက်ပေးခဲ့ကြရင်အထက်လွှတ်တော်ကလည်းဖွဲ့စည်းပုံအခြေခံဥပဒေကိုကြည်ပါပထမဆုံးပြင်ဆင်ဖြည့်ဆွတ်ချက်ကိုကြည်ပါအဲ့ဒီမှာဘာပြောထားသလဲဆိုပြီးသတိပေးခဲ့ကြပါတယ်။ရှင်းနေတွေကကျမတို့အတွက်အခြေခံအကျဆုံးတန်ဖိုးတွေနဲ့ပြန်ပြီးနေသားတကြဖြစ်အောင်ကူညီပေးနိုင်ကြတယ်ဆိုရင်ကျမဖြစ်ချင်တာကအဲ့ဒါပါပဲ
။အမျိုးသားတွေပဲလွှမ်းမိုးနေရယူထားတဲ့ဥပဒေလောကမှာအလောက်ရှာမရမှာဆိုလို့သူဥပဒေကြောင်းတက်ဖို့ကိုမိဘတွေကအာမပေးခဲ့ကြပါဘူး။နောက်နှစ်နှစ်ကြာတော့အခွန်ဆိုင်ရာအကျိုးဆောင်ရှင်းနေနဲ့ဥပဒေပါမောက်ခဖြစ်တဲ့ခင်မွန်းတဲ့ Martin Ginsburg ကနယူးယောက်မြို့မှာအလုပ်ပြောင်းလုပ်ခဲ့တဲ့အတွက် Mrs. Ginsburg ကလည်းကိုလံဘီယာဥပဒေကြောင်းကိုပြောင်းရွှေ့ပြီးအဲ့ဒီကြောင်းကပဲ1959ခုနှစ်မှာဥပဒေပွဲရခဲ့ပါတယ်။မိဘတွေခံမှန်းထားတဲ့အတိုင်းအမျိုးသားတွေလွှမ်းမိုးတဲ့ဥပဒေလောကထဲဝင်ဖို့ကစိန်ခေါ်မှုကြီးမားခဲ့ပါတယ်။စာနာထက်တဲ့ပါမောက်ခတယောက်ရဲ့အကူအညီနဲ့အလုပ်တွေအလုပ်တစ်ခုရခဲ့ပါတယ်။မကြခင်မှာ Ginsburg ဟာRutgers University နဲ့ Columbia ဥပဒေကျောင်းတွေမှာစပြီးတော့စတင်ပေးခဲ့ပါတယ်1982ခုနှစ်မှာ Women's Rights Project အဖွဲ့ကိုစတင်ထူထောင်ခဲ့ပါတယ် Linora Robitas က Women's Rights Projects အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာပါ
At that time there were many many laws on the books that gave preference to
men အဲ့ဒီခေတ်တုန်းကအမျိုးသားတွေကိုဦးစားပေးတဲ့ဥပဒေအများအပြားရှိခဲ့ကြပါတယ် Ginsburg က1980ပြည့်နှစ်တွေအတွင်းအမျိုးသမီးခွင့်ရေးတွေကိုဦးဆောင်ပြီးလိင်ပိုင်းဆိုင်ရာခွဲခြားဆက်ဆံမှုကိုတားမြစ်တဲ့ဖွဲ့စည်းပုံဥပဒေကိုတည်ထောင်ဖို့တရားရုံးချုပ်အထိတမှုပြီးတမှုရှောက်လှဲတင်ပြခဲ့သူပါ
အဲဒီနောက်နှစ်ပေါင်း20ကြာပြီး1993ခုနှစ်မှာတော့သမ္မတဘီလ်ကလင်တန်ကတရားရုံးချုပ်တရားသူကြီးအဖြစ် Ruth Bader Ginsburg ကိုအမည်တွင်သွင်းခဲ့ပြီးတဲ့နောက်အတည်ပြုခန့်အပ်ခြင်းခံခဲ့ရပါတယ်Ginsburg ဟာအလုတ်လဲလုတ်2010ခုနှစ်ကကွယ်လွန်သွားတဲ့ခင်မွန်းတဲ့ရဲ့အားပေးထောက်ခံမှုတွေနဲ့ကလေးနှစ်ယောက်ရဲ့မိခင်အဖြစ်အိမ်ထောက်တာဝန်တွေကြားမှာဟန်ချက်ညီအောင်ထိန်းညှိရှင်သန်ခဲ့သူပါ
And who wanted very much to be part of the of his children's growing up.
Jama bua ma aye ba song ga ro jama ye khin mon de ba. Tu ga jama alou go tu alou lo be aye chi de lo tabo tha ba de. Pi lo tu kle re go le kaung kaung lu la myauk se lo de sait le shi de tu ba.ဥပဒေကိုကိုတိုင်းပြည်ကိုချစ်မြတ်လို့သူတဦးချင်းစီရဲ့လူခွေရဲနဲ့လူကုံတိတ်ခါကိုချစ်သူပင်ကိုစွန့်ရီဘာပဲရှိရှိကိုစွန့်ရှိသမျှအာတုံခွန်ဆိုင်ဂျိုးပန်းအားထုတ်ပြီးကမ္ဘာလောကကြီးကိုပိုပြီးကောင်းမွန်အောင်ဂျိုးပန်းအားထုတ်ခဲ့သူတယောက်ဖြစ်ကျမကိုသတိရနေကြလိမ့်မယ်လို့မျှော်လင့်ပါတယ်
1933ခုမတ်လ15ရက်နေ့မှာနယူးယောက်ပြည်နယ်ဘရုတ်ကလင်းမြို့မှာမွေးဖွားခဲ့သူ Ruth Bader Ginsburg ဟာအသက်89နှစ်အရွယ်မှာပဲဝါရှင်တန်မှာကွယ်လွန်ခဲ့ပါတယ်ရှင
်မိင်္ဂလာပါရှင်ကျမတို့ဒီနေ့ VOA မြန်မာပိုင်းကနေပြီးတော့နယူးယောက်ခြေဆိုင်ကူးဆက်ယောဂအထူးကဒေါက်တာဇီယာသက်ကိုကျမတို့ Skype ကနေမေးမြန်းมาဖြစ်ပါတယ်ရှင်။ဆရာအခုဒီမြန်မာနိုင်ငံမှာဒီ COVID ကြောင့်သေဆုံးသူဥယျာဉ်တွေတိုးလာတာအထူးသဖြင့်ကူးဆက်တဲ့အဲနှုံးကလည်းအဲ့လိုမြင့်တက်လာတဲ့အနေအထားပေါ့နော်။ပောက်ကွဲထွက်လာတဲ့အနေအခြေအနေပေါ်မှာဒီဆရာအနေနဲ့ဘယ်လိုသုံးသပ်ဘယ်လိုမြင်မိပါလဲရှင
်။ဟုတ်ကဲ့ခင်ဗျာ။ဟိုပေါ့နော်တော်တော်လေးကိုဟိုစိတ်မချမ်းစရာကျွန်တော်တို့တွေ့ရတဲ့အခြေအနေတစ်ခုပေါ့နော်။ကျွန်တော်တို့ရင်းတော့ခံမှန်းထားတာတော့ပုံမှန်နိုင်ငံမှာတော်တော်လေးကို control လုပ်နိုင်ပြီလို့ကျွန်တော်တွက်ခဲ့တာပေါ့လေလူကြီး positive ဖြစ်တာများတာနည်းတာတော့ကျွန်တော်အနေနဲ့ကတော့ကြီးအထိအဲ့ number ကိုသိပြီးတော့ဟိုဟာမဖြစ်ဘူးပေါ့နော်ဒါပေမဲ့ညံ့များစစ်လို့ညံ့များပေါ်လာတယ်ရေဘူးကသဘောတရားအပြင်လက်ခံလို့ရတယ်အပိုင်းတခုပါဘာဖြစ်လို့လဲဆိုတော့ပြမနိုင်ငံမှာလက်ရှိဖြစ်နေတဲ့အနေအထားစစ်တဲ့အမောင်းကတော့များလာပါတယ်အရင်ကတည်းကနိုင်ရှင်ပြီးတော့ဒါပေမဲ့လည်းဒုက္ခရောက်တဲ့လူကြီးပမာဏများလာတယ်ဒုက္ခရောက်တယ်ဆိုတော့ကျွန်တော်ပြောတာအသက်ဆုံးရှုံးမှုအပိုင်းပါသလိုအသက်ရှူလမ်းကြောင်းမှာတော်တော်လေးဒုက္ခရောက်လာတယ်တချို့လူတွေဆိုရင်ကျွန်တော်တော့သတင်းမဲ့ဖတ်ရတာပေါ့နော်စီဂျိုယောဂါကြောင့်ပုံမှန်ဖြစ်ပြီးတော့ဆုံးရှုံးသွားတယ်တချို့လူတွေဆိုရင်ညဘက်မှာနှလုံးညက်သွားတယ်နှလုံးရမ်းခုန်တာညံသွားပြီးတော့ညက်သွားတယ်ဒီလိုအပိုင်းလေးတွေပါလာပါတယ်အသက်အရွယ်အဖြစ်နဲ့ US မှာမြင်တဲ့အတိုင်းပဲအသက်40နဲ့60ကျားထဲမှာတဲ့ဆုံးရှုံးမှုအများဆုံးတော့လူတွေပါပါတယ်အသက်ငယ်တဲ့လူကန်းစားတွေလည်းအယောက်နှစ်ယောက်စားလို့ရှိပါတယ်ဒါကတော့ဖြစ်နိုင်တဲ့အခြေအနေတစ်ခုပါဒါဘာကြောင့်ဖြစ်လာလဲဆိုတော့လည်းနံပါတ်1အချက်ကတော့လူတွေ social distancing မလုပ်လို့ပါနံပါတ်2အချက်ကတော့ဒီ asymptomatic ဓမ္မတွေပေါ့ဒီယောဂအတွင်းထဲကနေပမာလို့ခေါ်တော့အတွင်းထဲကနေလိုက်ပြီးစားတယ်လို့ကျွန်တော်ကသုံးတာပေါ့လေဒီတယောက်နဲ့တယောက်ကူးနေတာတယောက်နဲ့တယောက်ကူးနေရဆိုတာဒီ asymptomatic ဓမ္မတွေဆိုတော့ဘယ်သူကစပြီးတော့ဒီယောဂါကိုဖြန့်တာလဲဆိုတော့ symptom ရှိတဲ့သူကစဖြန့်တာပါဒါပေမဲ့လည်း50ရောက်ခင်တော့လူက symptom နည်းနည်းပါးပါးရှိချင်ရှိသွားမယ် okay အဲ့50ရာနေတခါထပ်ပြီးတော့တခါထပ်ချောင်းဆိုးမယ်အဲ့လိုနဲ့စပွားပွားသွားကြတယ်
ဟုတ်မြန်မာနိုင်ငံမှာအခုဆိုရင်ဒီယောဂါအထိန်ချုပ်ဖို့အတွက်ကိုဂွင်းဆက်ဖြတ်ကုသရေးနီလန်တစ်ပေါ့နော်အဲ့ဒါကိုတို့ချမှတ်ပြီးတော့ဟိုထိန်ချုပ်နိုင်ဖို့စူးစမ်းမယ်ဆိုတာမျိုးပေါ့လေဆိုတော့အဲ့လိုမျိုးတို့ဒီလိုချမှတ်ထားတဲ့ဂွင်းဆက်ဖြတ်ဒီကုသရေးနီးပြူဟာဆိုတဲ့အပိုင်းကိုရောဆရာဘယ်လိုသုံးသပ်ပါလဲရှင
်ဟုတ်ကဲ့ဆိုတော့တို့ကယောဂါရှိတဲ့လူတွေကိုဆိုကျွန်တော်ဒီမှာလုတ်တလို့ပါပဲပေါ့နော်တရုတ်ပြည်မှာလည်းလုတ်ခဲ့ပါလေယောဂါရှိတဲ့လူတွေယောဂါ symptom ပြတဲ့လူတွေပေါ့ယောဂါရှိတာတည်းဆိုင်ကျွန်တော်သုံးရလို့ရှိရင် symptom ပေါ့နော်ယောဂါလက္ခဏာပြနေတဲ့လူတွေကိုသူတို့စွဲပြီးတော့ covid ward ပေါ့နော်ကျွန်တော်တို့သုံးတာကတော့ covid ward ပေါ့လေကျွန်တော်တို့နယူးယောက်မှာတကယ်ဖြစ်တဲ့ချိန်ကသမရကကျွန်တော်တို့စီကိုတင်မောပို့ခဲ့ပြီးရတယ်ဒီ virginia မှာရှိတဲ့စစ်တင်မောကြီးပေါ့နော်ဆိုတော့ဒီစစ်တင်မောကြီးကိုရင်ရောက်လာပြီးတော့အဲ့စစ်တင်မောမှာဆိုရင်ကျွန်တော်တို့က covid patient တွေကြီးပဲကျွန်တော်အကုန်လုံးထားပါတယ်နောက်တစ်ခုကကျွန်တော်တို့ jarvis center ဆိုတဲ့ center အကြီးတစ်ခုရှိပါတယ်အဲ့မှာလည်း covid ဖြစ်တဲ့လူတွေကြီးပဲကျွန်တော်တို့ထားပါတယ်ဆိုတော့ဒီလိုမျိုးဟိုမှာဒီအစိုးရအခုကျွန်တော်ထင်ပါတယ်သူတို့လုပ်မယ်လို့ကျွန်တော် plan လုပ်တယ်လို့ထင်ပါတယ်ဒါလုပ်တဲ့လုပ်ထိုက်တဲ့ဟို methodology တခုပါ covid ward လို့သုံးလိုက်တဲ့အခါမှာအဲ့ဒီလူနာတွေက symptomatic ဖြစ်ရပါလိမ့်မယ်နံပါတ်1ချက်ကလူနာက symptomatic covid ဆိုတာနံပါတ်1ကပါရှိလဲဆိုသူတို့ရဲ့ oxygenation က62ရာခိုင်နှုန်းအောက်ကိုကျနေပါတယ်နံပါတ်2တစ်ချက်ကသူတို့ chest x-ray ရိုက်လိုက်တဲ့အခါမှာ chest x-ray မှာကျွန်တော်ပေါ်ပါတယ် okay နံပါတ်3တစ်ချက်ကသူတို့မှာ confirmation covid test ဆာ positive ဖြစ်နေပါတယ်အဲ့ဒီ3ချက်ကအဓိကအရေးကြီးဆုံးအချက်ပါပဲ
ဒီနယူးယောက်မှာဖြစ်ခဲ့တော့ငါပေါ့နော်အရန်အချိန်ကြီးဆိုးခဲ့တော့ငါဒီ health care system တက်မာကြီးဆောက်ရှောက်တဲ့စနစ်ကြီးတစ်ခုလုံးတော်တော်လေးဟိုထိခိုက်သွားတာပေါ့နော်ဒီ covid ကြောင့်သေဆုံးတဲ့ဥယျာဉ်ရာမတရားများသွားခဲ့တယ်ဆိုတဲ့အပိုင်းလည်းဖြစ်ခဲ့တာဆုံးရှုံးမှုတွေတော်တော်များခဲ့ဆိုတော့အခုဒီမြန်မာနိုင်ငံမှာတက်မာကြီးဝန်ထမ်းနေပေါ့လေသူတို့အတွက်လည်းဟိုမထိခိုက်ရအောင်ဆိုတာမျိုးပေါ့လေအဲ့လိုဟိုစီမံခန့်ခွဲတဲ့နေရာမှာဒီမြန်မာနိုင်ငံကအခုလုပ်နေတဲ့ပုံစံမျိုးနဲ့ရောဆရာဘယ်လိုသုံးသပ်မိလဲမြင်မိလဲရှင်
ကျွန်တော်တေးချာမသိတော့ပြောရတော့နည်းနည်းလေးခက်တယ်မှာ။ဒါပေမဲ့ဥပမာကျွန်တော်နယူးယောက်နဲ့ပြောကြည့်တာပေါ့ ကျွန်တော်နယူးယောက်မှာလည်းအစိုးရစေယုံရှိပါတယ်။စိုးရစေယုံမှာလူနာများလားဆိုများတာပေါ့။ Okay ကျွန်တော်တို့စေယုံနေရဆိုလို့ရှိရင်ကျွန်တော်စေယုံနေရဆိုတော့ပမာလို့ပြောရလို့ရှိရင်တော့အစိုးရနဲ့တဝက်တဝက်ရှိနေတဲ့စေယုံတွေပေါ့နော်။အစိုးရတဝက်တော့ဟိုဟာပုပ္ပလိကတဝက်ပေါ့နော်။ဆိုဘာလို့တလဲဆိုအစိုးရစေယုံရှိတယ်ပုပ္ပလိကစေယုံရှိတယ်ကျွန်တော်တို့ the same principle ပဲလုပ်ပါတယ်။ဘာလို့တလဲဆိုနံပါတ်1ချက် outpatient မှာရှိတဲ့ဆရာဝန်တွေအကုန်လုံးကျွန်တော်ပိတ်ပလိုက်ပါတယ်။ပိတ်ပလိုက်ပြီးတော့ကျွန်တော်တို့ inpatient ကိုကျွန်တော်အကုန်လုံးအကူတောင်းပါတယ်။နှလုံးရောဂါအထူးကဆရာဝန်ကြီးဖြစ်နေလို့ငါဒီကိုဗစ်ပေါ်ကလာပြီးတော့မလောင်းနိုင်ဘူးဆိုတာမရှိပါဘူးအကုန်လုံးလာပြီးရောင်းပါတယ်အင်းစိန်ဆေးရုံကဒီလူနာကိုမကုနိုင်ဘူးဆိုတာမဖြစ်ရဘူးဝေဘာကြီးဆေးရုံတကူတွေပဲကုတယ်ဆိုတာလည်းမဖြစ်ရဘူးဘာဖြစ်လို့လဲဆိုတော့ဒီလူနာတွေဒီနေရာတိုင်းကိုသွားတော့မှာဆေးရုံမှာကတိမရှိတော့တဲ့အခြေအနေကြုံရမှာဆေးရုံမှာကတိမရှိတာကျွန်တော်တို့ထိန်းလို့ကတိအသက်ဆိုတာလုံးလို့ရပါတယ်ဝယ်ပြီးတော့လုံးလို့ရတယ်ဆေးရုံမှာဆရာဝန်မရှိတော့လို့ရှင်ချက်ချင်းဆရာဝန်အစ်တတယောက်ကိုခေါ်ထုတ်ဖို့ဆိုတာတော်တော်လေးခက်ခဲပါတယ်ဒီရှိတဲ့ဆရာဝန်တွေရဲ့လုံအားနတ်သမားတွေရဲ့လုံအားကိုကျွန်တော်က reserve လုပ်ထားပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့အခုလူဦးရေများလာတယ်နောက်ထပ်ဘာဖြစ်မလဲဆိုတော့ကျွန်တော်အခုဆိုရင်ပမာနိုင်ငံရဲ့ cover ကိုပြောရလို့ရှင် cover အပေါ်ထောင်တက်နေတဲ့အချိန်ရောက်နေပါပြီဒီထောင်တက်နေတာပြီးွားလို့ရှင် flat ဖြစ်ပါပါလိမ့်မယ်အဲ့ဒီ flat ကိုရောက်နိုင်ဖို့အတွက်ကျွန်တော်တို့ဘယ်အချိန်မှာရောက်မလဲဆိုတာကျွန်တော်တို့မပြောတတ်သေးဘူး။ဆရာဦးမြင့်ထွေးတို့ကဒီ epidemiologist တွေပါ။သူတို့ဒီကောင်းကောင်းလေးဇယောထင်းချုပ်တဲ့ methodology ပိုင်းတွေသူတို့နားလည်ပါတယ်။ဒါပေမဲ့ other hand ပေါ့နော်ဆရာဇော်ဝေဆိုးတို့ဒီ treatment အပိုင်းကိုသူတို့လုပ်နေကြတဲ့လူတွေပါ။ဆိုတော့ဒီလိုလုပ်နေကြတဲ့လူတွေမှာလည်းသူတို့အနေနဲ့ကဒီ backup plan တွေပေါ့နော်ကျွန်တော်ဘယ်လိုဆက်လုပ်မလဲ၊ဆေးရုံတရုံဘယ်လိုရမလဲ။ဆေးရုံဆိုတာကျွန်တော်တို့ဒီ YG တကူရမှာဆေးရုံမဟုတ်ပါဘူး။ရန်ကုန်မှာဆေးရုံမောင်မြောင်များစွာရှိပါတယ်။ကျွန်တော်ပြောချင်တဲ့ message က public ကဆေးရုံတွေမှာရှိတော့ဆရာဝန်ဆရာမတွေဒီလေအကုန်လုံးမှာတာဝန်ရှိပါတယ်သူတို့ဒီလေငါဒီပုပ္ပလိကဆေးရုံဖြစ်နေတဲ့အကြောင်းကိုဗစ်လူနာလာရင်ရန်ကုန်ဆေးရုံကြီးကိုလွှဲမယ်ဆိုတာမျိုးကတော့ကျွန်တော်ထင်ပါတယ်ဒါမျိုးကတော့တော်တော်လေးခက်ခဲတဲ့အလုပ်တစ်ခုဖြစ်လာပါလိမ့်မယ်တကယ်တမ်းလူနာရန်များလာလို့ရှိရင်ဆိုတော့ကျွန်တော်ဒီပုပ္ပလိကဆေးရုံဒီမှာရှိတော့ဆေးရုံအကြီးပဲဖြစ်ဖြစ်ဆေးရုံအလတ်ပဲဖြစ်ဖြစ်ဒါရန်ကုန်ရလို့မဟုတ်ပါဘူးဘကူတောင်ကြီးရှိသမျှမြို့တွေမှာရှိတဲ့ဆေးရုံတွေအကုန်လုံးကအစင်းနဲ့ ready ဖြစ်အောင်ကျွန်တော်ကလုပ်ရပါတယ်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ Do the Person Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာနီပါဒီတစ်ပတ်မှာတော့ချင်းတီနယ်ကမတန်ဆွမ်းတွေရဲ့ပညာသင်ကြားခွင့်နဲ့အလောက်ကန်ခွင့်လန်းအခြေအနေတွေကိုတင်ဆက်ပေးပါမှာပ
ါ Data အောင်တဲ့အခါမှာဘယ်လိုပြောမလဲအလောက်သွားလျှောက်တာပေါ့နော်ကျွန်မကျွန်မလျှောက်ထားတဲ့ချိန်ညောင်းမှာမင်းတို့ကမတန်ဆွမ်းဆိုတော့လက်မခံဘူးလေတန်ဆွမ်းတဲ့လူတွေဆိုဒီမှာအလောက်ခတ်တာဒါနဲ့အမလည်းအလောက်လည်းမလောက်နိုင်ဘူးအလောက်ရှော့တဲ့ခါလည်းမရဘူး
။ဒီမှာကဟာခါမနေထိုင်တဲ့ဒေါ်တော်ပန်းဖြစ်ပါတယ်။အတန်ဆန်းသူဦးရေများပြလာတဲ့ချင်းပြင်းတွေကတခြားအတန်ဆန်းသူတွေလိုပဲဒီမှာဟာပညာသင်ကြားခွင့်နဲ့အလောက်ကန်ခင်းလန်းအတွက်စိန်ခေါ်မှုတွေပုံသင်ဆိုင်ခဲ့ရပါတယ်။ဒီဆောင်မကိုဟာခါပို့စ်ကတင်းတော့စလိုင်းဂျူဝဲကဆက်လက်တင်ဆက်ပေးတော့မှာပါ
။ဒေါ်တော်ပန်းဟာမွေရပါကူအင်ကမ်အတန်ဆန်းသူဖြစ်ပါတယ်။အထက်တန်းအထိအခက်အခဲများစွာရင်ဆိုင်ခဲ့ရပေမဲ့တက္ကသိုလ်ဝန်ထမ်းဆိုင်မှပွဲကိုအောင်မြင်စွာပြသနိုင်ခဲ့ပါတယ်။ဒါပေမဲ့အစိုးရဌာနတစ်ခုကိုအလောက်လျှောက်တဲ့အခါမှာတော့သူ့ရဲ့မတန်ဆွမ်းမှုကြောင့်ငြိစုခံခဲ့ရပါတယ်။ဒါကြောင့်သူမတက္ကသိုလ်ဆက်တက်ဖို့စဉ်းစားခဲ့တဲ့အခါမှာတော
့ကျွန်မကိုယ်တိုင်ကလည်းကြောင်းပြန်တက်ချင်တဲ့ဒါပေမဲ့ချင်းပြင်းနေမှာဆိုတော့ခေါ်လိုက်လည်းမရှိဘူးပေါ့နော်။ခင်ဗျာနဲ့ကိုတဲ့နေရာမှာကိုသွားလို့လည်းမရတော့ဘူးဆိုတော့အဲ့လိုနဲ့ပဲစိတ်ကအကြီးပဲတက်တယ်တက်ပြီးတော့အနောက်ရှောင်းလည်းမရဘူးဆိုတော့ကိုဝန်စာတက်ပါမမလုံးနိုင်ဘူးကျမ
နောက်ဆုံးမှာတော့အိမ်ထဲမှာနေထိုင်ရင်ချီထုတဲ့လောက်ကသူ့မအတ္တမဝန်ကြောင့်အတွက်ရွေးချယ်စရာဖြစ်ခဲ့ပါတယ်ဒါကလွန်ခဲ့တဲ့ 120ကျော်ကမတန်ဆွမ်းများစုကြွတွဲခဲ့ရတဲ့အခက်ခဲပါ2015ခုနှစ်မှာတော့မတန်ဆွမ်းသူတွေအတွက်ရောင်ခြည်တစ်ခုရလာခဲ့ပါတယ်မတန်ဆွမ်းသူများရဲ့လူအခွင့်အရေးတွေအခြေခံလွတ်လပ်ခွင့်တန်တူညီမျှရရှိရေးကျန်းမာရေးပညာရေးလွယ်ကူစွာသွားလာနိုင်ထိုင်အသွင်ပြုတ်နိုင်ရေးနဲ့အလောက်အကန့်အခွင့်အလမ်းရရှိဖို့အတွက်မတန်ဆွမ်းသူများရဲ့အခွင့်အလမ်းဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်ဒီဥပဒေထဲမှာမတန်ဆွမ်းသူများအတွက်အခွင့်အရေးတွေများစွာပါဝင်ပေမဲ့ချင်းပင်တွေကမတန်ဆွမ်းသူတွေအတွက်စင်ကုန်မှုကအရင်ကထက်ထုံနှိုင်းရှင်ပြီးညှို့ဖန်းထတဲ့လို့တိုးတက်လာမှုမရှိသေးပါဘူးပညာရေးလက်လံမြင့်နှောင်းကအလွန်ပြင်းနေပါသလိုအလောက်အကန့်အခွင့်အလမ်းရရှိဖို့အတွက်ခက်ခဲနေပါသေးတယ်
။ဂျွန်ဆျင်းဟေကကိုင်တန်ကိုတျံခကကိုင်လေကာတီလဝင်
းကျွန်တော်ကနဝမတန်းအထိတောင်းတက်ခဲ့ပြီးအခက်ခဲများကြောင့်ရပ်နားခဲ့ပါတယ်။ငငယ်ကလေးကကျွန်တော်ဆရာဝန်ဖြစ်ချင်ခဲ့ပါတယ်။ဒါပေမဲ့အခုတော့မဖြစ်နိုင်တော့ပါဘူး
။ချင်းပြည်နယ်တောင်သားရွာကသဘောတရားဖြစ်ပါတယ်။အသက်34နှစ်ရရှိပြီးဖြစ်တဲ့သူဟာဝယ်ရပါမတန်းဆွမ်းမှုကြောင့်ဘဝရည်မှန်းချက်တွေကိုအောက်ထည်ပုံကမရရှိခဲ့ပါဘူးမြန်မာနိုင်ငံမှာ2014တကောက်စဉ်အချက်အလက်အရမတန်ဆွမ်းသူတွေဥယျာဉ်ရဲ့ 4.6% ခန့်လုံးရှိပြီးအရေအတွက်အရ 2.3% တန်းခန့်ရှိပါတယ်အဲ့ဒီမတန်ဆွမ်းသူ2တန်းကျော်မှာလဲတောင်းကျော်လောက်ကပဲတက္ကသိုလ်ပညာရေးကိုတင်ကြပ်ခွင့်ရရှိခဲ့တာဖြစ်ပါတယ်တနင်္ဂနွေလုံးအတန်းအတန်းနဲ့မတန်ဆွမ်းအလောက်အကန့်ရရှိနှုန်းအတွက်တိကျတဲ့စစ်တမ်းမရှိသေးပေမဲ့အရင်ကာလတို့ရဲ့တန်းရှင်ရင်တော့မြားလာတယ်လို့ဆိုနိုင်ပေမဲ့မတန်ဆွဲအမျိုးအစားပုံမူတည်ပြီးအလောက်ရရှိဖို့အခက်အခဲတွေရှိနေကြဆဲဖြစ်တယ်လို့မြန်မာနိုင်ငံမတန်ဆွဲသူများအတင်းချောက်ကနေသိရပါတယ်။ချင်းပင်နယ်ဟာတနင်္ဂနွေလုံးအတန်းအတန်းနဲ့အရဝတီတိုင်းပြည်ရင်မတန်ဆွဲသူအများဆုံးရှိတဲ့ပြည်နယ်လေးဖြစ်ပါတယ်။ချင်းပင်နယ်ဥယျာဉ်ရဲ့9.4%ခန့်နှုန်းဟာမတန်ဆွဲသူများဖြစ်ကြပြီးချင်းပင်နယ်မှာတွေ့ရတဲ့မတန်ဆွဲသူဟာအများစုအားဖြင့်အမြင်အယုံနဲ့ငြင်းရင်မတန်ဆွမ်းသူတွေဖြစ်ကြပါတယ်။ဒါပေမဲ့လည်းချင်းပြည်နယ်မှာအမြင်အယုံအကြအယုံနဲ့ငြင်းရင်မတန်ဆွမ်းသူတွေအတွက်အထူးပညာရေးတက်မွေးပညာသင်ကြားပေးဖို့အစိုးရကဖွင့်ထားတဲ့အကြောင်းတစ်ကြောင်းပဲရှိပါတယ်။မတန်ဆွမ်းသူတွေအတွက်နောက်ထပ်စင်ကုန်မှုတစ်ခုကတော့လွန်ပြောခံရမှုပါ။ဒီလွန်ပြောခံရမှုတိုင်းတွေကိုခံနိုင်ရည်မရှိတဲ့အတွက်ဖရန်လင်းဟိုတယောက်အင်္ဂပင်မထွက်တာ16နှစ်ရှိနေပါပြီ။သူကမုံရွတ်တက္ကသိုလ်မှာပထမနှစ်ကို2လလောက်သာတက်လျရပြီးကတိုက်ခံရတာကြောင့်6တစ်ပတ်စလုံးထိခိုက်ကလိုင်းကောင်းကောင်းမလျှော့နိုင်တော့သလိုစကားပြောရမှာလည်းခက်ခဲဖြစ်တော့ခဲ့ပါတယ်။အစပိုင်းမှာပြန်လည်ကောင်းမွန်လာအောင်ကြိုးစားပြီးလိုင်းလျှော့ထွက်ခဲ့ပေမဲ့စာနှုတ်မှုတိုင်းကိုမခံနိုင်တော့တဲ့အတွက်အိမ်တွင်းအောင်နေသူဖြစ်ခဲ့ပါတယ်။ဖရန်လင်းဟိုရဲ့မိခင်က
အစီအဖာလေမင်းတို့မဟေ့ဟေ့အစီတကားခင်းနေ
ဒီလိုမျိုးမတန်ဆွမ်းဖြစ်ပြီးနောက်ပိုင်းမှာတော့ဖျားရှိခိုးကြောင်းတော်တဲ့နေရာမှာကလေးသူငယ်အများစုကချင်းချင်းနေကြူကြပြီးဒီဆရာဟာတဖြစ်ဆန်းတော့ခဲ့တယ်သူလန်းတော်တဲ့ပုံစံကအစားလေးလောက်ကြတယ်အဲ့လိုဆခံစားရတဲ့ကနောက်နေ့ကစပြီးဖျားကြောင်းတွားချင်းဆိုင်များပြောက်တော်တော့အောင်စိတ်နာကျင်တော်ခဲ့ပါတယ်ကျမသားလေးကမတန်ဆွမ်းဖြစ်ပေမဲ့ကျမကိုဆက်ချမ်းတောင်းထားတယ်ကျမအတွက်တံဖိုးမဖြတ်နိုင်တဲ့တာကောင်းယတနာလေးဖြစ်ပါရဲ့။ရှန်ဟိုလျန်ကအချင်းရဖက်တွေ့နိုင်ဖို့ခဲရင်သွားပြီးကျမတို့အသက်ကြီးပြီးကိုယ်လွန်သွားခဲရင်ပြုစုသူမရှိမှာကိုမိခင်တယောက်အနေနဲ့ဆူရင်မိပါရဲ့။သူကိုယ်တိုင်လောက်နိုင်တဲ့အရာတခုမှမရှိတော့ဘူး
။ချင်းပင်နယ်မှာရှိတဲ့မတန်ဆွမ်းသူအများစုကသူတို့အခွင့်အရေးတော်သူတို့မသိကြသလိုပတ်ဝန်းကျင်အတန်းဝန်းကလည်းသူတို့တွေကိုနားလည်မပေးကြပါဘူး။တချို့သောသူတွေကသူတို့ကစတင်ဖို့အခွင့်အရေးမရှိသူချားသူတွေနဲ့တန်းတူအခွင့်အရေးမရှိသူလို့တွေးထင်ပြီးစိတ်အငယ်ကမိမိကိုယ်အတုံးမချဘူးလို့ခံစားနေသူတွေလည်းရှိပါတယ်။ဒါအပြင်မိသားစုထဲမှာတော့သူတို့ကိုယ်အတုံးပြုတ်လို့မရဘူးဆိုကပစ်ပေထားတာတွေရှိတယ်လို့မတန်ဆွမ်းအရေးလှောက်ရှားနေတဲ့အဖွဲ့ထံကသိရပါတယ်
။ချင်းပင်နယ်ဟာခရစ်ယာန်ဘာသာဖြစ်ပြီးတော့ဒီခွဲခြားဆက်ဆံမှုမရှိဘူးလို့ကျွန်တော်တို့ထင်ရပေမဲ့ဒါပေမဲ့ကျွန်တော်တို့ရဲ့တကယ်တမ်းကြည့်လိုက်လို့ရှင်ကျွန်တော်တို့စီမံကိန်းလုပ်ဆောင်ပြတဲ့ချိန်မှာသူကျွန်တော်တို့ဒီချင်းပင်နယ်မှာတကယ်တမ်းအဖြစ်မတန်ဆွမ်းသူတွေကိုခွဲခြားဆက်ဆံမှုတွေရှိတယ်ဆိုတာကျွန်တော်တို့သိရှိရပါတယ်အဲ့ဒါခွဲခြားဆက်ဆံမှုလို့ကျွန်တော်တို့ပြောတဲ့ချိန်မှာအဓိကအဖြစ်တော့ကျွန်တော်တို့ချင်းလူမျိုးတွေအတိုင်းဝင်းအနေနဲ့မတန်ဆွမ်းသူတွေကိုအခွင့်အရေးမပေးတာကလည်းကျွန်တော်တို့ကခွဲခြားဆက်ဆံမှုတစ်ခုပါပဲ
အဲ့ဒါမတန်ဆွမ်းတဲ့ငယ်များပြုစုရဲ့ရိတ်မှန်ရဲ့လေး project တို့ပူပေါင်းဆောင်ရွက်နေတဲ့စီမံကိန်းက monitoring evaluation accountability learning officer ဖြစ်တဲ့ဆရာအမတန်ကပြောပြခဲ့တာပါအဲ့ဒီ project ဟာချင်းပြည်နယ်မတန်ဆွမ်းသူတွေကိုအသိပညာပေးလှုပ်ဆောင်နေတဲ့ project တစ်ခုလည်းဖြစ်ပါတယ်မတန်ဆွမ်းသူတွေနဲ့ပတ်သက်ပြီးပညာပေးလုပ်ငန်းလှုပ်ဆောင်ဖို့လူအနေနဲ့တာကိုချင်းပြည်နယ်မတန်ဆွမ်းအခွင့်အရေးဆိုင်ရာပြည်နယ်ကော်မတီရဲ့ဒုတိယဥက္ကဋ္ဌလူမှုရေးဝန်ကြီးဦးပေါ်လွင့်မြင့်တန်ကလက်ခံပါတယ်သူက
မတန်ဆွမ်းသူများတို့တော့ကျွန်တော်ဒီတိစားပြီးလုပ်ငန်းတွေမှာအများသုံးအိမ်ဒီယုံဒီအထူးသဖြင့်ကြောင်းဒီမှာပေါ့မိနေထက်ကိုမတန်ဆွမ်းသွားနိုင်အောင်ဆိုပြီးတော့ကျွန်တော် wheel chair ဒီလောက်ခိုင်းပါတယ်အာနောက်ပိုင်းမှာလည်းပဲတိစားပြီးလုပ်ငန်းဒီမှာကျွန်တော်မတန်ဆွမ်းသူများအတွက် wheel chair လမ်းဆောင်ရပြီးဘူးပြီးတော့ဆိုက်ကလုန်းဆယ်တာဒီအာကစားယုံဒီခမ်းမဒီမှာသူတို့ဝင်နိုင်အောင်လုပ်ဖို့ကျွန်တော်အာဒီကုမ္ပဏီများကိုလည်းလမ်းညွှန်ခဲ့ပါတယ်အခက်ခဲတစ်ခုကတော့ခုနကျွန်တော်စာတုံးပြောတဲ့အတိုင်းပဲဒီဥပဒေမထွက်ခင်မှာကောက်တဲ့စည်းရင်းနဲ့အခုဥပဒေထွက်ပြီးမှကောက်တဲ့စည်းရင်းတွေကိုညှိနှိုင်းတာရယ်ပြီးတော့ဒီမတန်ဆွမ်းနဲ့ပတ်သက်ပြီးတော့ဒီချင်းပြည်နယ်မှာကနည်းနည်းအားနည်းချက်ရှိသေးတယ်အဲ့ဒါကြောင့် awareness ပေါ့နော်မိသားစုတွေပြီးတော့ပတ်ဝန်းကျင်အနေနဲ့ဒီမတန်ဆွမ်းတွေကိုအာပို့ပေါင်းဆောင်ရွက်နိုင်ဖို့ကူညီနိုင်ဖို့ပံ့ပိုးနိုင်ဖို့အဲ့ကျွန်တော် awareness လုပ်ဖို့လည်းလိုပါလေ
ပြည်ပလောဆောင်ရမှာကုလမတန်ဆွမ်းကွန်ဗေးရှင်းအစီရင်ခံစာနဲ့မတန်ဆွမ်းဥပဒေတွေကိုဒေတာစကားနဲ့အားလုံးသဘောပေါက်အောင်ဟာခဘာသာလိုင်စာပင်နဲ့ထုတ်ဝေခဲ့ပါတယ်။မတန်ဆွမ်းတွေကိုတနည်းကိုတူ3000နှုန်းနဲ့ငွေကြေးတွေထုတ်ပေးနေတယ်လို့ဦးပါလို့မြင်တန်ကပြောပြောပါတယ်။ဒါ့အပြင်မတန်ဆွမ်းတမဝန်ကြောင့်တင်တန်းတွေကိုပေးဖို့ကိုလည်းလောက်ဆောင်နေတယ်လို့သိရပါတယ်။တော့တော့ပန်ကတော့ချီထူတဲ့အသက်မဝင်ကြောင်းလို့ယင်း2013ခုနှစ်မှာတော့ပတ်စတာမတန်ဆွမ်းဒီဖာဆီယမအလုပ်ပြင်ရနေပါပြီသူကအ
ဲ့ဒါလောက်သေးတယ်လို့လည်းရှိတယ်မလောက်သေးတယ်ချက်မရှိသေးတယ်ဒီပါဖြစ်လို့လည်းဆိုတော့ချင်းကြီးနေမှာအဲ့လောက်ချင်းမပန်ဆွမ်းတာဘယ်မှာပေါ့ဖဲပါစတာလည်းများတယ်ဆိုတော့နော်အဲဖျားကြောင်းလည်းနှစ်ထပ်ရှိတဲ့ဟာလည်းရှိတယ်ဆိုတော့အဲ့အပေါ်မှာတက်ဖို့လေကာဝေးတို့ကလေကာဝေးလောက်ရဲ့ဆိုတော့တက်ဖို့ခက်တာပေါ့နော်လူချင်းနဲ့တွားလို့လည်းမရဘူး။နိုင်တယ်တင်းတင်းကောင်းမယ်ပြေတော့ဝလင်ထဲနဲ့ချာချာမရွေးလည်းမနော်လူငယ်တွေလည်းပါဝင်ပေးပြီးမှအပေါင်းရောက်စေချင်တာပေါ့
ခုတင်ဆက်ပေးခဲ့တဲ့စီစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကပြောနေပါတယ်ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဟာခါပိုးခစလိုင်းဂျူဝဲဒိုးအတန်ကဇာနီအေးအောင်နဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်ဒိုးအတန်ဘတ်စင်အတန်ခွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အန်ဂျိုတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ Radio Season မှာလည်းစနေနေ့ည9:00ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နဲ့6:00ကနေ8:00တွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီ Season ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလမ်းတန်ရုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hirun Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုးအတန် Season ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတူတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါ
View American တန်ကနေပြီးတော့ဆက်လက်တန်လွှင့်နေပါတယ်။ COVID ကာယရောဂါအခြေအနေကန့်သတ်တွေကြောင့်စီဇန်တွေကိုပြောင်းလဲထုတ်လွှင့်ပေးနေရမှာပုံမှန်ထုတ်လွှင့်နေကြစနေညတဲ့လီလိုက်စီဇန်နေရာမှာစနေညစနေဝိုင်းအစီအစဉ်နဲ့အစားထိုးတင်ဆက်နေပါတယ်။ဒီညမှာတော့မြန်မာနိုင်ငံရဲ့ COVID ရောဂါကင်တွယ်မှုနဲ့ရွေးကောက်ပွဲပေါ်တက်ရောက်မှုတွေကိုဆွေးနွေးကြမှာပါ။မြန်မာရေးလေးလာသူဒေါက်တာတင်မောင်တန်းနဲ့ဒေါက်တာတင့်ဆွေတို့ဆွေးနွေးကြမှာဖြစ်ပါတယ်။ကျွန်တော်သားညိုဦးပါ။မနက်ကမှအတော်လေးကိုကူးဆက်မှုများလာတဲ့ကိုဗစ်ကာယရောဂါနဲ့ပတ်သက်ပြီးတော့မြန်မာအာဏာပိုင်တွေရဲ့ကင်တွယ်ပုံနဲ့ဒီကာယရောဂါကြောင့်မလို့ရွေးကောက်ပွဲပေါ်ဘလောက်ထိသက်ရောက်မှုတွေရှိမလဲဆိုတာတွေကိုမေးမြန်းတော့မှာဖြစ်ပါတယ်။အဲ့တော့ဒီဆွေးနွေးမယ့်အကြောင်းအရာနှစ်ပိုင်းရှိတဲ့နေရာမှာအရင်ဆုံးတော့ကိုဗစ်ကာယရောဂါနဲ့ပတ်သက်လို့တာဝန်ရှိသူတွေကင်တွယ်ပုံကိုအရင်ဆုံးဆွေးနွေးမှာဖြစ်ပါတယ်။ဒေါက်တာတင်မောင်တန်းခင်ဗျာအခုဒီအစိုးရကင်တွယ်ပုံနဲ့ပတ်သက်လို့ဘလို့ယူဆပါလဲလုံလောက်မှုရှိပါရဲ့လား
။ဆိုင်တီဆိုင်တဲ့ချင်းလို့ပြောရမှာပဲကိုစွန့်တော့တော့ကိုစူးစမ်းခဲ့ပါတယ်တိတ်ဆုံးတိပြောက်ခဲ့ရတာဆိုတော့အလယ်လတ်တော့မကပါတယ်လို့ဒီလိုပဲပြောရမယ်ချင်းလေစွန့်တော့တော့လောက်တာပေါ့နော်ဒါပေမဲ့အဲပြင်ဆင်နေဆိုတဲ့နေရာလေးအကုန်လုံးကမျောလင့်ထားတာတဲ့အဲပူသွားလို့ရှိရင်အဲ့ဒီအတိုက်စားကြီးမားသွားလို့ရှိရင်တော့ဒါလွဲတာလေးတွေရှိနေတာပေါ့နော်ဆိုတော့လက်ရှိအခြေအနေမှာလုပ်နေတာဒီကတော့ တခြားနိုင်ငံအနေနဲ့ရှင်ကြည့်ရင်လည်းမဆိုးဘူးလို့ထင်ပါတယ်ဒါပေမဲ့ဒီပန်ဒမစ်ရဲ့ပမာဏကကြီးမားတဲ့အတွေ့အကြောင်းအခုလိုဖြစ်နေရတာပဲလို့ယူဆတာပေါ့နော်ဘာလို့လဲဆိုရင်မြန်မာပြည်မှာဖြစ်နေတဲ့ပိုးတွေးတဲ့နှုံတွေနော်ပေပြောက်တဲ့နှုံတွေနော်စမ်းသပ်မှုအရစမ်းသပ်တဲ့ပမာဏနဲ့ပိုးတွေးတဲ့ပမာဏတွေရှင်ကြည့်လိုက်လို့ရှင်ဒါနိုင်ငံတကာမှာဖြစ်တဲ့အတိုင်းဖြစ်နေတာပေါ့နော်ဆိုတော့အဲ့ဒီအတွေ့တော့ကျုပ်ပြင်ဆင်ထားခဲ့တယ်ပြင်ဆင်ထားတာတဲ့ကိုမမီဘူးပေါ့နော်ကျွန်တော်တို့လိုအပ်နေတယ်အဲ့တော့ရေပူးရအားဖြင့်ဆိုလို့ရှိရင်တော့ကျွန်တော်ထင်တာကတော့ပထမလိုင်းမှာတော့ပထမတစ်ချိန်ဖြစ်တော့ကအတော်လေးဖြစ်တာနည်းတဲ့အတွက်ကြောင့်မို့လို့နည်းနည်းလေးပြင်ဆင်မှုအပိုင်းမှာလေးသွားတာထိုင်းသွားတာလည်းရှိတယ်အဲ့ဒီအကျိုးတရားမှုလေးကိုများကျွန်တော်တို့အခုတွေ့ကြုံနေရတာလားမပြောတတ်ဘူးပေါ့နော်
ကျွန်တော်ဆရာဦးတက်ဆွေလည်းမေးချင်ပါတယ်ခင်ဗျာအခုခုနကဦးတမောင်တန်းကတော့သူမျက်နှာကမြမအာနာဘိုက်ဒီဘက်ကတန်းထန်သွားတော့ကြိုးစားခဲ့ပါတယ်တဲ့အဲ့တော့ဒီလက်ရှိမြမဆွေရရဲ့ကင်ဆယ်ပုံနဲ့ပတ်သက်လို့ဦးတက်ဆွေရဲ့အမြင်သိချင်ပါတယ်ခင်ဗျာ
ကျွန်တော်တို့မီဒီယာမှာတက်လာတလောက်တာကျွန်တော်တို့သိခွင့်ရှိကြတာကျွန်တော်တို့အကုန်မသိရောဝေဖန်ရတာကနည်းတချို့အပိုင်းတွေမှာအားနာစရာတော့ကောင်းတာပေါ့နော်မပြေစုံတာတော့ရှိနိုင်တယ်သို့တော်လည်းပဲခြုံကြည့်လိုက်ရင်ကျွန်တော်တို့ဗမာနိုင်ငံမှာဒီကိုရိုနာဗိုင်းရပ်စ်ဖြစ်လာတဲ့အစကတည်းကကျွန်တော်တို့ဟိုပြောစရာတွေတော့ရှိတယ်ခင်ဗျပြောစရာဆိုတာအခုမေးဖို့မှပါတယ်အစိုးရဘိုင်းကတက်အပြင်ပြည်သူလူထုလို့ပြောရမယ်ခြံတဲ့လူတွေအပိုင်းနှစ်ပိုင်းရှိတယ်ခင်ဗျနှစ်ပိုင်းမှာပြောစရာတွေအပြည့်အေးကျွန်တော်ရှိတယ်လို့ကျွန်တော်ယူဆပါတယ်အေးကြိုတင်ပြင်ဆင်မှုတချို့ဘိုင်းတွေတကယ်ပဲအားနိုင်တဲ့နိုင်တယ်လို့ကျွန်တော်ကယူဆတယ်။ဘာကြောင့်လဲဆိုတော့ဒီကြိုတင်ပြင်ဆင်မှုဟိုကာကွယ်ရေးပိုင်းပစ္စည်းတွေနဲ့တခါစမ်းသပ်မှုကိစ္စတွေကိုဟိုအများအဆန်နဲ့ထိရောက်ရအောင်လုပ်ဖို့ဟိုအချိန်ယူခဲ့တယ်လို့ကျွန်တော်ကယူဆပါတယ်။နောက်တခါသတင်းဖြန့်ချိမှုပေါ့နော်။ပြည်သူလူထုကမယုံဘူးလို့ပြောကြတာတွေဒါကတော့မယုံဘူးပြောတိုင်းလည်းပဲကျွန်တော်ကတော့ဟိုပြောတဲ့လူတွေကိုလည်းကျွန်တော်အပြစ်တင်နေတယ်။ဘာကြောင့်လဲဆိုတော့ကုသမှုရှိတယ်မရှိဘူးဆိုတာဓခွဲစမ်းသပ်မှုကအပေါင်းပြမှကုသမှုရှိတယ်လို့ပဲဆိုတာထုတ်ပြန်မှရှိတာ။ဟိုထုတ်ပြန်ရတာဟိုတချို့ကဟိုထင်ချန်တာလည်းပါ냐ဆိုပြီးတော့တန်လျာတွေချောက်ပြောကြတာ။ဒါပြည်သူလူထုပိုင်းကိုကျွန်တော်ကဟိုအပြစ်တင်နေတယ်။အခုလည်းပဲဒီတိုင်းပါပဲ။ကျွန်တော်တို့ဆိုရပိုင်းကတော့တတ်နိုင်ဆုံးခုနကကုတမွန်သားပြောသလိုဟိုစူးစမ်းနေတယ်စူးစမ်းခဲ့တယ်ကိုဆက်ပြီးလဲစ조사မယ်လို့ကျွန်တော်ယူဆတဲ့အတွက်ကျွန်တော်တို့ဗမာနိုင်ငံရဲ့ဒီကိုရိုနာဗိုင်းရပ်စ်အခြေအနေဟာအဆိုးကြီးမဟုတ်တဲ့အချိန်မှာအတက်နိုင်ဆိုအကောင်ဆုံးတော့ဟိုဆောင်ရွက်နေတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တို့ပြောမယ်ဆိုရင်အိန္ဒိယနိုင်ငံတွေသူသဖြင့်ထိုင်းတို့စင်ကာပူတို့ချက်တော်မှာအခုကဒီတစ်ဆုံမှုနှုံးတွေတက်လာတဲ့ယောဂကူးဆက်မှုကလည်းမြင်းများဆက်ဆံကြီးအလောက်ထိဖြစ်လေမြန်မြန်ကြီးဖြစ်လာတာတော့ဘာကြောင့်လို့တော်တော်တက်ဆွေယူဆပါလဲ
ဘယ်လိုဗျာဟိုအခုမီဒီယာကတော့ဟိုဒုတိယလိုင်းလို့ပြောကြတာပေါ့နော်ကျွန်တော်အမြင်ကတကဘာလုံးကိုပထမလိုင်းကိုမပြီးသေးဘူးခင်ဗျဒီသမီးအမေရိကန်ပြည်ထောင်စုမှာဒီစိတ်ပညာရှင်တွေကိုနိုင်ကဒါပထမလိုင်းပဲဗမာပြည်အနေနဲ့ပြောရင်ကိန်းကနန်းနေဖြစ်နှုံနဲ့တိမ်နှုံတက်လာတာမှန်တယ်ဒီတက်လာတာဟာဒုတိယလိုင်းလို့ကျွန်တော်တော့မယူဆဘူးတနည်းအားဖြင့်အိမ်ဝိုင်းထဲမှာရောက်နေတဲ့ဗိုင်းရပ်စ်ဟာအိမ်ကနေကိုဝင်လာတဲ့သဘောအဆင့်ပဲရှိတယ်။ဆိုတော့ကကျွန်တော်တို့ဟာဟိုအခုမှပိုဆိုးလာတယ်လို့ကျွန်တော်တို့ကဟိုမထင်မှတ်ဖြစ်နေတစ်စစ်ထဲလှုပ်ဆောင်စရာတွေကျွန်တော်တို့အများကြီးဟိုလှုပ်ဆောင်ရမယ်။ဟိုကာကွယ်ဆေးအပိုင်းကရောခုတခါဟိုနောက်တခါနှောက်မေးကုန်းမှပါမယ်။ယူကော့ပွဲနိုင်ငံရေးကြည့်ရတဲ့လေကြီးတော့အစိုးရဟာဒီဝေဘာမှုတန်နေတော်တော်ခံနေရတယ်ခံနေရတဲ့ခြေကတန်းတန်းဆုံးလုံးကြတယ်လို့ပဲဟိုကျွန်တော်ကထပ်ပြီးတော့ဟိုမြင်ပါတယ်လို့ပြောပြရစီ
ဆရာဦးတမောင်တန်းကိုကျွန်တော်ဒီ COVID enforcement နဲ့ပတ်သက်လို့မေးချင်ပါတယ်ပြောရမယ်ဆိုရင်တော့ COVID ကပြီးခဲ့တဲ့ကာလတည်းကသူတို့ကန့်သတ်ချက်တွေထုတ်ထားတာရှိပါရဲ့ဒါပေမဲ့ဒီကြားထဲကမှဥပမာဆိုရှင်ရန်ကုန်ပါဆိုရင် KTV တခုကနေပြီးတော့အများကြီးပြန့်ထွက်လာတာ၄နောက်တစ်ခုကဒီကြားထဲမှာပဲကန်ရောကကန့်သတ်ချက်တွေရှိပေမဲ့လူတွေအများကြီးထွက်နေတာ၄ဒါတွေကိုအစိုးရကကောင်းကောင်းမကင်တွယ်ခဲ့တာလားဒါမှမဟုတ်အစိုးရကိုယ်တိုင်ပေါ့ရှော့ခဲ့လို့လားဘယ်လိုယူဆပါလဲ
အစိုးရလို့ပြောတဲ့အခါမှာနှစ်စိပြောရမယ်ထင်တယ်နိုင်ငံရေးအဆင့်နဲ့ဘျူရိုကရေစီအဆင့်ပေါ့နော် ။ဘာကြောင့်လဲဆိုတော့နိုင်ငံရေးစစ်ဆိုတာနိုင်ငံရေးတောင်းမှကြည့်တယ်မျောမြင်ချက်နဲ့လုပ်တယ်။ဘီယိုကရေစီကအဲ့ဒီနိုင်ငံရေးစင်ကလိုချင်တဲ့ဟာကိုအကောင့်တွေဖော်ပေးရတယ်။အဲ့ဒါလို့ပြောတဲ့အခါမှာကျွန်တော်တို့အဓိကကြည့်ဖို့ကောင်းတာကစနစ်ပေါ့နော်။ခုနကျွန်တော်တို့ဒီထုတ်ပြန်ထားတဲ့စီမင်းစည်းကမ်းတွေဥပဒေတွေကိုလိုက်နာအောင်လုပ်ရတယ်ဆိုတာကိုဒီဘူးကအဖြစ်တော့စနစ်တောင်းကတော့ရပြဋ္ဌာန်းသတ်မှတ်ချက်တွေစီမံခန့်ခွဲတဲ့စနစ်လို့ပြောတာ။အဲ့ဒါကကမ္ဘာပံရဲ့အကဲဖြတ်ချက်တွေကိုပြန်ကြည့်ရင်ကျွန်တော်တို့ကအလွန်ညံ့ဆိုတဲ့ထဲမှာရှိတယ်ခင်ဗျာ။ဒါကအမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်မှမဟုတ်ဘူး။နော်အစိုးရပဲပါတီပဲတက်လာတက်လာဒီလိုကမ္ဘာပံရဲ့သတ်မှတ်ချက်ရအလွန်ညံ့ဆိုတဲ့အထဲမှာပါနေတဲ့စနစ်ကြီးနဲ့ကျွန်တော်တို့အကောင့်တွေဖော်ရတာပါတခြားအားတွေပေါ့အဲ့တော့ဒါကိုအခုချိန်မှာသွားပြီးတော့ကျွန်တော်တို့အပြစ်တင်ကြောဆုံနေလို့လည်းမရဘူးဒါကြောင့်မို့ကျွန်တော်ကအဲ့ဒီစနစ်နဲ့လျော်ညီတဲ့မျော်လင့်ချက်နဲ့ပဲကြည့်ချင်တယ်အဲ့ဒီလိုကြည့်ချင်တဲ့အခါမှာစောစောကကိုသားမေးသွားသလိုလက်ဟာချက်တွေအားမရနိုင်တာလေအများကြီးရှိပါတယ်နော်အဲ့ဒီနေရာမှာလဲဒီ enforcement လို့ပြောတဲ့အခါမှာလဲရေပြွာအဖြစ်တော့ကျွန်တော်တို့ဒီကူးဆက်မှုယောဂါတွေနဲ့ပတ်သက်ပြီး3လုံးဆိုတာကိုလုပ်တယ်ပေါ့နော် enforcement ရယ် education နဲ့ engineering ဆိုတာရယ်3မျိုးပေါ့နော်ဆိုတော့ခုန enforcement လို့ပြောတဲ့ပြဋ္ဌာန်းသတ်မှတ်ချက်တွေကိုလိုက်လာအောင်စီမံခန့်ခွဲတဲ့စီမံခန့်ခွဲမှုကိုလုပ်တဲ့အခါမှာလဲလူတွေကိုပြလုပ်တယ်ဒါပေမဲ့အဲ့ဒါပညာပေးမှုနဲ့ဆက်နွယ်နေရတယ်နော်နောက်တစ်ခါအဖွဲ့အစည်းတွေပေါ့ခုနကလုပ်ငန်းတွေကိုလည်းလိုက်နာအောင်ဥပဒေနဲ့ပြဋ္ဌာန်းလှုပ်ဆောင်ရတယ်နော်အဲ့ဒီအပိုင်းကတော့ကိုဗစ်မှာမဟုတ်ဘူးဘယ်ဥပဒေပဲဖြစ်ဖြစ်ဘယ်ပြဋ္ဌာန်းသတ်မှတ်ချက်ကိုပဲဖြစ်ဖြစ်လိုက်နာအောင်လှုပ်ဆောင်နေနေရမှာကျွန်တော်တို့ရဲ့စနစ်ကြီးကစစ်စွာလက်ထက်မှာပြည့်စည်သွားခဲ့ပြီးပြီဒါကြောင့်မို့အဲ့ဒီစနစ်ကိုအမွေဆက်ခံနေရတယ်အဲ့ဒီစနစ်ရဲ့ထင်အားချက်လောက်ပဲလို့ပဲပြောလို့ရတယ်နော်အစိုးရကအဲ့ဒါကိုပြုပြင်ပြောင်းလဲနေနဲ့ຫນွယ်ပြီးတော့လှုပ်ဖို့တော့လူကောင်းလို့လိမ့်မယ်ပေါ့နော်ဒါကျွန်တော်တို့ဘေးကြည့်တဲ့အမြင်မှာဆိုရင်တော့အဲ့ဒီစနစ်ကိုပါကိုဗစ်နဲ့ပတ်သက်တဲ့ပြဋ္ဌာန်းသတ်မှတ်ချက်များစီမံခန့်ခွဲမှုပြုပြင်ပြောင်းလဲရေးကိုဆက်ပြီးလုပ်နိုင်လို့ရှိရင်တော့ကောင်းတယ်နော်အခုတတိတော့အဲ့ဒီလိုလောက်ကင်ဆောင်ရဲ့ပုံချင်းကပ်ပုံကိုမတွေ့ရသေးဘူး။လဟာချက်တွေကတော့အလွန်ညံ့ဆိုတဲ့စနစ်အကဲဖြတ်ချက်ထဲမှာအဲ့ဒီအလွန်ညံ့အတိုင်းပဲတွေ့ရနိုင်မယ်လို့ဒါသဘောဝါကြတယ်လို့ကျွန်တော်တို့အဲ့လိုပဲပြောချင်တယ်ဗျ
။ဒေါက်တာတင့်ဆွေလည်းမေးချင်ပါတယ်။အတိကတော့အစိုးရဘက်ကအခုလှုပ်ဆောင်လာတဲ့အခြေအနေပေါ့ပြောမှဆိုရင်ကွရန်တင်းစင်တာတွေထားတဲ့အခုမလောက်နှားတော့ဘူး။အဲတခြားအစ်စ်တွေဖွင့်မှုစ조사နေရတယ်တကယ်တမ်းတခြားနိုင်ငံတွေမှာဆိုရင်ကွရန်တင်းဆိုရင်စင်တာတွေရောမထားတော့ဘူးသူ့ရဲ့မှာပဲသူ့နေခိုင်းတဲ့အနေအထားမျိုးပေါ့အဲ့တော့လက်ရှိအခုမြန်မာပြည်အနေအထားကထိမ့်ချုပ်လို့ရနိုင်တဲ့အနေအထားမျိုးမှာရှိသေးလားဒါမှမဟုတ်ရှင်လုပ်ပုံကန်ပုံတွေလုံဒီကန်ကြီးတွေပြောင်းဖို့လိုအပ်နေပြီလားဒေါက်တာတက်ဆွေမြင်သိချင်ပါတယ
်အဲဒီယောဂါကမှန်ရလားအလုံးကိုအကဲမရတဲ့ယောဂါကဘာမှအတော်ဆုံးစိတ်ပညာရှင်တွေအတော်ဆုံး epidemiologist တွေခေါ်တဲ့အဲ့ဒီဂျမိုင်းပညာရှင်တွေတောင်းမှမှန်ဖို့ခက်တော့ဗမာနိုင်ငံမှာဘယ်လိုလာမလဲဘသူပြောပြောမှန်ကောင်းမှမှန်မယ်ပေါ့နော်အချက်နောက်ဒုတိယပိုင်းမေကွန်ဖြစ်တယ်ဗမာပြည်အဲဒီလိုပြခုနဆရာဦးတမောင်သားပြောသလိုကျွန်တော်တို့ကအဆိုးဆုံးအခြေအနေပေါ်မှာဒီကာယယောဂကြီးဖြစ်လာတာလက်ရှိ NLD အဆိုးအတွက်ဒါကန်ဆိုးရက်တခုသောသောဒီကန်ဆိုးချက်ကိုအကောင်းချက်ယူပြီးတော့ဒီလိုကာယယောဂကြီးကိုဂိုင်းတွင်နှိမ့်နှင်းနိုင်အောင်ကြိုးစားမှုတွေရှိလာတာကတော့ကျွန်တော်တို့အတိမတ်လည်းပြီးပါမယ်။ဒါပေမဲ့လိုအပ်ချက်ကကျွန်တော်တို့အစရိယဗျဒီနိုင်ငံသားပြန်နေကနေစကူးတယ်ဆိုတော့ဒီ quantity center လို့ခေါ်တာပေါ့နော်အဲဒီတော့ဒီသုံးလုံးတော့သိမတွင်ကျသေးဘူး။အဲ့ဒီတော့ကလှုပ်တဲ့ဟာတွေတချို့ဟာတွေကလွဲတယ်လို့ကျွန်တော်ယူဆတယ်။ဟဲ့ဓာတ်ပုံရဲအောင်ဓာတ်ပုံထဲမှာရိုက်ပြပြီးတော့အရင်ခင်းလေးနဲ့ဟာလာတဲခိုကံလေးလို့လို့အစိုးရရဲ့စေရနာလို့လို့စသဖြင့်ပေါ့နော်လှုပ်ထားတာ။ဒါတွေတကယ်တမ်းကျတော့ဟိုမမှန်ဘူးညာအဲ့ဒါ။အဲ့ဒါလို့ဟလာဝါရဖြန့်ချင်မှုအပိုင်းနဲ့နိုင်ငံရေးနဲ့ပေါ့နော်။ယောဂထိတ်ချုပ်ရေးအပိုင်းရောနှောတာဟာဒါမှားတယ်။ကျွန်တော်စိတ်ပညာဘက်ကပဲအကျမရေးဘက်ကပဲကျွန်တော်ကကြည့်ပြီးတော့ဟိုပြောလို့ပါတယ်။အခုလည်းပဲ quarantine center တွေ ခုနကဟိုမိကုန်းထဲမှာပါတယ်လို့ပေါ့နော်ဒီအမေရိကန်မှာဆိုရှိတော့မရှိဘူးဝင်มาပဲကိုနေကြတာအဲ့တော့ Kennedy Center တွေ go iron site တာတဲ့ထိရောက်တဲ့ကာဝယ်ရေးကို iron site တဲ့နေလို့ကျွန်တော်ယူဆတယ်နောက်ထိရောက်တဲ့ဟာပညာပေးမှုအရေးယူမှုတွေယူရှိတဲ့နေလို့ယူဆတယ်ဥပမာအခြေခံအကြဆုံးဖြစ်တဲ့နှခေါင်းစည်းပေါ့နော် mask ကိုတဲ့နှခေါင်းစည်းဒီဟာသုံးတာတော်တော်ကိုတော်တော်ကိုဟိုစိပြက်ကံပြက်နဲတယ်လို့ကျွန်တော်ယူဆတယ်အဲ့တော့ဒီဟာတွေကိုထိရောက်အောင်ဟလာဒါစီမံခန့်ခွဲမှုအပိုင်းကအတော်လိုတယ်ခင်ဗျဟိုဘဟုနေပြည်တော်ကဘလောက်ထုတ်ထုတ်ကျွန်တော်ဟိုရွာကျွရွာတွေထိအဲထိရောက်တဲ့ဟလာဟဲ့ဟိုဟိုအုတ်ချုပ်ရေးဆိုင်ရာအရေးယူဆောင်ရွက်မှုတွေပေါ့နော်လုပ်တဲ့နေအရေးယူဆောင်ရွက်မှုဆိုတာဟိုအပြစ်ပေးတာတွေမှုကျွန်တော်တို့ကာကွယ်မှုထိရောက်ဖို့ကအရေးကြီးတယ်အပြစ်မလိုက်နိုင်တဲ့လူအပြစ်ပေးတယ်ဆိုတာဒါကမဖြစ်လို့လိုရတာနော်အဲ့တော့ထိရောက်တဲ့နီးတွေဟိုဟိုကြေးရွာတွေအထိကျွန်တော်တို့ရောက်အောင်အခုတည်းကပေါ့နော်ဟိုလက်ရှိလုပ်နေတာတွေအားနည်းချက်တွေကိုသုံးသပ်ပြီးတော့ပိုပြီးထိရောက်မှန်ကန်တဲ့နီးတွေလုတ်တဲ့လေကျွန်တော်ကအစိုးရကိုကြံပေးချင်ပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တက်တက်တင်မောက်တန်းကိုလည်းဒီမေးခွန်းပေးချင်ပါတယ်ကျွန်တော်တို့လက်ရှိလုတ်ပုံကန်ပုံလဲမှာအားနေချက်ပေါ့ဆူရကအားနေချက်ကိုကျွန်တော်တို့ဘယ်လိုဝေဖန်ဖို့မဟုတ်ပါဘူးအတိကဘာရီလုတ်ဖို့လိုတယ်လဲဆိုတော့အကြံပြုချက်ပေါ့တော်တင်မောက်တန်းဘယ်လိုမြင်ပါလဲ
အဲကိုတင်ဆွေပြောတော့လို့ပဲပေါ့နော်ကျွန်တော်တို့နှကောင်းစီးတက်တာပေါ့မတ်စ်ပေါ့အဲ့ဒါအတိကဒီလိုခုဆက်ယောဂါတွေမှာဆိုပညာပေးမှုနဲ့အတိကတိုက်ရိုက်ဆက်နွယ်နေတယ်ပေါ့အထူးသဖြင့်စီပွားရေးလုပ်ငန်းရှင်တွေကိုပညာပေးတာသူတို့လေးလေးနဲ့တဲ့သဘောပေါက်အောင်လုပ်တာဒီနေရာမှာများကျွန်တော်တို့အဝေးကကြည့်ရတဲ့အခါမှာအားနဲ့နေတရားတွေ့ရတယ်။နောက်ပြီးပြည်သူလူထုကိုပညာပေးတာပေါ့နော်။အဲ့ဒီအခါမှာလဲဒေါက်ဆာစုကြည်တယောက်တည်းကလုပ်နေရတယ်လို့ဖြစ်နေတယ်။စနစ်ကြီးတစ်ခုလုံးကစနစ်ကိုပြန်လည်တက်မှတ်ဖို့စ조사တာတဲ့ဘျူရိုကရေစီကတော်ဆန်းစုကြည်ပေါ်မှာအားကိုမှုပို့ပြီးတော့ကြီးမားနေသလားလို့ထင်ရတယ်။အဲ့တော့ကျွန်တော်တို့ဆက်သွယ်ဆက်ဆံရေးတွေကိုလုပ်ပြီးဆိုတဲ့အခါမှာလည်းတော်ဆန်းစုကြည်ကဒိုင်ငံပဲလုပ်နေရတယ်လို့ဖြစ်နေပြီးတော့ဘျူရိုကရေစီကလှုပ်လာတာအင်မတန်ကိုအားနေတယ်လို့အပ်တဲ့သတင်းချက်လက်တွေပြည်သူလူထုကိုပေးတာတွေကလည်းအဲကျွန်တော်တို့လူချင်းတဲ့ချက်လက်တွေရဆိုရင်သိပြီးတော့မတွေ့ရပါဘူး။ဥပမာအဖြစ်ICU မှာဒီနာဘယ်နှယောက်ရောက်နေလဲ ICU ခရင်ဘယ်လောက်ရှိသလဲဒါတွေအကုန်လုံးကကျွန်တော်တို့က WHO တို့ World Bank တို့ရဲ့ data တွေကိုပဲကျွန်တော်တို့ကပြန်ယူနေရတာမျိုးဖြစ်နေတယ်အစိုးရစီကတိုက်ရိုက်ကြည့်ရတာမျိုးတွေမရှိဘူးဗျအဲ့တော့ပညာပေးမှုလုပ်ငန်းကိုလုပ်တဲ့အခါမှာလဲအဲကန်ဆိုးကျင်တာပေါ့နော်ကျွန်တော်တို့အရင်ဆုံးကဒီ HIV တို့ဘာတို့လုပ်တဲ့အခါမှာ condom တွေကိုနေရာတကာမှာရအောင် NGO စီ INGO စီကကူညီခဲ့ပြီမဲ့လို့အခုဒီနေရာမှာ mask ပေါ့ရနိုင်အောင်အဲ့ဒီလိုကူညီလှုပ်ဆောင်တာမျိုးကို NGO တွေနဲ့ NGO တွေအတိုင်းမလုပ်ခဲ့ဘူးတတိယမှာပဲကျွန်တော်တို့အဲ့ဒီလိုလုပ်ခဲ့တာတွေ့ရတယ်မန္တလေးတခုပဲเนาะပညာပေးမှုနဲ့ရှင်တွဲပြီးတော့ဒီနှခေါင်းစည်းတွေရနိုင်အောင်လွဲကူအောင်အလကားရနိုင်အောင်လုပ်ပြီးသွားတဲ့နေမြေတခုပဲရှိတယ်မန္တလေးတခုပဲတွေ့ရတယ်ကျန်တဲ့နေမြေတွေမှာကအဲ့ဒီလိုဆောင်ရွက်တာမတွေ့ရဘူးအကောင့်ထဲပေါ်တဲ့လူနဲ့မူဝါဒချမှတ်တဲ့လူရဲ့ကြားထဲမှာလုတ်ပိုင်ခွင့်စီးပြပြပြပြမရှိတာမှဖြစ်နေသလားပေါ့ဒါစဉ်းစားဖို့လိုမယ်လို့ထင်တယ
်အခုလက်တလုံးကိုပဲဒီ COVID-19 အခြေအနေအားရွက်ောက်ပွဲစီးရေးလုပ်ငန်းတွေကိုတက်ရောက်မှုတွေထိခိုက်မှုတွေရှိနေပါပြီအဲ့တော့ကျွန်တော်နိုင်ငံရေးရတက်ခိုက်မှုတွေကလည်းအခုကဖြစ်လာကြပါပြီ COVID-19 ပေါ်ခြေခံပြီးတော့အဲ့ရွက်ောက်ပွဲတစ်ခုလုံးပေါ်တက်ရောက်မှုဒေါက်တာတက်ဆွေရေဖြစ်ပြီးပါခင်ဗျာဘယ်လောက်ထိကြီးလာနိုင်ပါလဲ
ကျွန်တော်အတော်ကြီးမားတဲ့လူဟိုတော့ယူဆတယ်ဒါပေမဲ့ဗမာနိုင်ငံရဲ့နိုင်ငံရေးဒီနေ့2020အခြေအနေဟာရွေးကောက်ပွဲစီယုံမှုအကန့်အသတ်ကြီးလွန်းလို့နည်းလွန်းလို့တော့ဘယ်ပါတီနိုင်မယ်ဘယ်ပါတီရှုံးမယ်မဲဘလောက်ရမယ်ဆိုတဲ့ရလက်အပေါ်မှာတော့ကျွန်တော်တော့အပြောင်းလဲရှိမယ်လို့မထင်ဘူးခင်ဗျဒီတိုင်းပဲပြည်သူလူထုကသူကြိုက်တဲ့အရာကိုသူတို့ရွေးကြလိမ့်မယ်အဲစီယုမှုအပိုင်းနေတော့တိတိတာတာနဲပါသွားလိမ့်နဲလဲနဲသင့်တယ်လို့ကျွန်တော်ယူဆတယ်ဒီနေရာမှာကျွန်တော်တို့ခုနဆွံ့ရခဲ့တဲ့နှခေါင်းစည်းနှခေါင်းစည်းကလက်ချုပ်နှခေါင်းစည်းတော်တော်လေးကျဆလာပြီပေါ့နော်တကဘာလုံးမှာအဲ့တော့လက်ချုပ်နှခေါင်းစည်းကိုဘယ်ပါတီကဘယ်အယောင်ကဖြစ်ဖြစ်ကြဲကြဲပြက်ပြက်နဲ့တပီးလုံးအတိုင်းတာဒီဝေနိုင်ရင်ကျွန်တော်ကတော့ ဟိုကြံ့ခိုင်ရေးလုံလုံတခြားအဝါတွေအပြာတွေလုံလုံကျွန်တော်ကတော့ဟိုနှာခေါင်းစည်းပါရင်ကျွန်တော်တော့အပေးတယ်နော်ယူကပွဲအဲမဲသွားပေးလို့ဘဲအယောင်လာလာပေါ့နော်အဲ့တော့နှာခေါင်းစည်းကပို့အရေးကြီးတယ်နိုင်ငံရေးတဲ့ပို့အရေးကြီးတယ်မဲပြားတဲ့အရေးကြီးတယ်ဒါကြောင့်ယူကပွဲစီယုံမှုတွေကိုအကန့်အသတ်ရှိတဲ့အတိုင်းအတာတိုင်းတိကျလိုက်နာတင်တယ်ပေပါတီမဆိုအနေရီပါဝင်ပေါ့နော်လိုက်နာတဲ့အတွက်ယူကပွဲရက်လက်အပေါ်မှာတော့အပြောင်းလဲရှိမယ်လို့မထင်ဘူးဒါကိုအကြောင်းပြုပြီးနှာခေါင်းစည်းနဲ့ကာဝေးကိစ္စကိုအမျက်ထုတ်တင်ကြတယ်လို့ကျွန်တော်အကြံပေးပြီးပေးချင်တယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်ဒေါက်တာသင်္ဘောင်တန်းကိုတခုမေးချင်ပါတယ်ပြောရမဆိုယူကပွဲမဆက်စီရင်မှုတွေထိခိုက်တာဟာပါတီငယ်တွေကသူတို့အတော်ထိခိုက်တယ်လို့မြင်နေကြတယ်ဆိုလိုတာကပါတီငယ်အစ်စ်တီထွက်လာတယ်လူပုဂ္ဂိုလ်အစ်စ်တီထွက်လာတယ်သူတို့ကစီယုံဖို့လိုအပ်တယ်လူလူနဲ့ထိတွေ့ဖို့လိုအပ်တယ်အဲ့လိုအခြေအနေဖြစ်နေတော့အခုဆိုရင်တချို့ပါတီတွေကရွေးကောက်ပွဲရွှေ့ဖို့အထိပါတောင်းဆိုလာကြတယ်အဲ့တော့ဦးတိပေါတန်းအမြင်ဒါကရွေးကောက်ပွဲရွှေ့တဲ့မရွှေ့တဲ့နောက်တစ်ခုကပါတီတွေနိုင်ငံရေးစီပေါ်မှာထိအောင်မှုတက်အောင်မှုတွေရှိနေပြီလားဦးတိပေါတန်းဘယ်လိုယူဆပါလဲ
IRI အဖွဲ့ရဲ့လေ့လာချက်ထက်လည်းကျွန်တော်တို့ထုတ်ပြန်ထားတာအရာဆိုလို့ရှိရင်တော့50ရာခိုင်နှုန်းကျော်ပေါ့နော်51လားဒီမဲပေးနိုင်သူရဲ့51ရာခိုင်နှုန်းလောက်ကလူကြီးရဘဲပါတီကိုမဲပေးမယ်ဆိုတာဆုံးဖြတ်ပြီးသားလို့ပြောတယ်။ရှေဘူးကအပြင်အဲ့ဒီတောင်းကနေအကြည့်မယ်ဆိုလို့ရှိရင်တော့အဲပါတီငယ်တွေနစ်နာမှုကအဲ့ဒီခုန40ရာခိုင်နှုန်းကျော်ကျော်နစ်နာနိုင်တယ်လို့ပြောလို့ရတယ်။အစ်စ်စီယုံရမဲ့ပါတီတွေအတွက်ကတော့ဒီကိုဗစ်ဖြစ်တဲ့ကိစ္စမှာအခက်အခဲအများကြီးဖြစ်သွားတယ်။ဒါဖြင့်မေကွန်းကအဲ့ဒီပါတီတွေအတွက်ထပ်မံချိန်ပေးမယ်ဆိုရင်တော့ပို့ပြီးတော့ fail ဖြစ်နိုင်တယ်ပါဒါကမေကွန်းဖြစ်လာတယ်ပါတီတွေအနေနဲ့နာကောင်းနာနိုင်တယ်တစုံတရာနစ်နာနိုင်တယ်စီယုံကြီးတောင်းကအစ်စ်ဝင်လာတဲ့ပါတီတောင်းကလည်းပြောလို့ရှိရင်တော့သူတို့အတွက်သူတို့လှုပ်ချင်တယ်လို့လှုပ်လို့မရတဲ့အတွက်ကြောင့်အားမရနိုင်တာတွေတော့ဖြစ်နိုင်တယ်ပေါ့နော်ဆိုတော့ရှိမလားမရှိမလားဆိုတာကတော့သက်ဆိုင်ရာပါတီတွေเนาะရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ရမှာပဲကျွန်တော်တို့ဘေးအကဲခတ်တဲ့လူကပြောတာတဲ့ပေါ့နော
်အခုဒေါက်တာတက်ဆွေလည်းဒီပေါ်မှာဘယ်လိုယူဆလဲခင်ဗျနောက်တစ်ချက်ကရွေးကောက်ပွဲကော်မရှင်ရဲ့ကင်တွယ်ပုံဆောင်ရွက်ပုံနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲ
အဲဒီကော်မရှင်ကဒီလက်ရှိအစိုးရလက်ထက်မှာပေါ်လာတဲ့ကော်မရှင်အရင်လက်ထက်က2015နဲ့တော့တော်တော်လေးမတူဘူးသို့တော်လည်း NLD နဲ့ဆိုင်တော်လည်းပဲမဲဇယင်းကိစ္စမှာအတော်လေးဟိုဘယုတ်ပြည့်နိုင်ခဲ့အခုတော့နည်းနည်းတော့ငြိမ်သွားတာပေါ့နော်အခုတခါဒီယောဂာနဲ့အဲယောဂပွဲနောက်ဆုံးမဲမဆုပ်ဘူးကိစ္စဒါတော့ဟိုကျွန်တော်မြင်တာကယောဂပွဲဥပဒေအရာပဲလောရလိမ့်မယ်နောက်တစ်ခုကကျွန်တော်တို့ဗမာပြည်ပြည်ပေါ့နော်အာဘယ်အရာမဆိုကံတရားပေါ့အခု2020ယောဂပွဲဟာကိုရိုနာဗိုင်းရပ်စ်ကယောဂာကြီးဟာကျွန်တော်ကြားရောက်တဲ့ကံတရားပဲဒီယောဂကြီးပြီးမှဆိုရင်ကျွန်တော်တို့ပမာပြီးနောက်ထပ်ယောဂပွဲလှုပ်เสียတောင်းကြောင်းမရှိလာဘူးဆိုတော့ဒီအချက်ကိုမူတည်ပြီးတော့အာနာစရာရှိလဲနာမယ်အာနေစရာရှိလဲနဲမှာပေါ့ဒီအခြေအနေဇိုးပေါ်မှာပဲကျွန်တော်တို့ဆက်သွားမှာဖြစ်တဲ့တွေ့ကော်မရှင်ဟာအာညမညာကြီးကြီးနဲ့ယောဂပွဲဥပဒေအရာလာလှုပ်တင်နေအဲဘသူမျက်နှာမှာကျွန်တော်မထောက်သင့်ဘူးလို့ယူဆပါတယ်ခင်ဗျာဟုတ်ကဲ့
ဒီမှာနိုင်ငံထဲမှာယောဂပိုးတွေကလည်းတွေ့ရှိတဲ့လူကလည်းတိုးလာတယ်ကွာရန်တင်းတွေလုပ်တယ်ရက်ရွာတွေလည်းရက်ွက်တွေကိုလည်းပိတ်ပြီးတော့လူတွေလည်းတော်တော်လေးကျွန်တော်မင်းများတော့တော်တော်လေးစိတ်ညစ်နေကြတယ်အဲ့တော့အခြေအနေကမြန်မာနိုင်ငံရဲ့အလားအလာနဲ့ပတ်သက်လို့ယောဂထင်းချုံနိုင်တဲ့အလားအလာသိမြန်မြန်လုပ်နိုင်မယ်လို့ယူဆပါသလားအကောင်းဘက်ကမြင်ပါလားဒေါက်တာတစ်ဆွေအရင်ဆုံးဖြစ်ပြပါခင်ဗျာ
အော်ဒီလိုဗျအခုကိုရိုနာဗိုင်းရပ်စ်ကဒီကမ္ဘာလုံးထင်းချုံကာကွယ်ရေးဘိုင်းကိုကြည့်ရင်အလားဘယ်သူစီကနေဘယ်လိုကူးလာတယ်ဆိုတော့နောက်ကြောင်းပြန် trace ခေါ်တာပေါ့နော် tracking လုပ်တဲ့ဟာကတလောက်အရင်မကြည့်ဘူးတကဘာလုံးဖြစ်နေပြီလေတူတဲ့ပတ်ဝန်းကျင်ကြီးမှာဖြစ်နေတော့ကအဟိုတကားပိတ်ဒီခြံစည်ရိုးပိတ်ယုံနေတော့အနီးကတော့ကျွန်တော်ကတော့လက်တွေ့ကြတယ်မထင်ဘူးတပီလုံးအတိုင်းတာလူအများစုအတိုင်းအတာနဲ့ကာကွယ်ရေးစနစ်ဒီစနစ်တကျဒါလုံးတဲ့နေအလားအခုပီမူတွေဟိုပိတ်ဒီပိတ်ဒီမမရဘူးခင်ဗျပဲခုဟူတရုတ်ပြည်လာတာလည်းမဟုတ်နိုင်ငံသားပြန်လည်းမဟုတ်ကျွန်တော်တို့ကမ္ဘာမြန်မာနိုင်ငံမြေပေါ်မှာကိုရှိနေတာတပြည်လုံးမှာရှိနေတာဆိုတော့ကကဝေးခုအဲ့ဒါလို့ပေါ့နော်ဟိုခြံစည်ရိုးပိတ်တဲ့နီးတွေတိရောက်တဲ့ ကာကွယ်ရေးနည်းတွေလုပ်တဲ့နယ်လို့ကျွန်တော်အကြံပေးချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒေါက်တာတင်မောင်တန်းလေးဖြည့်စေချင်ပါတယ်ခုနကမြန်မာပြည်အတွက်မျှော်လင့်ချက်ရှိရလားအခြေအနေကဘယ်လိုမြင်ပါလဲ
ကိုင်းတွဲပုံပေါ်မူတည်မှာပေါ့နော်အဲ့တော့တော့ချက်ကတော့ရွေးကောက်ပွဲကြောင့် COVID-19 ပို့ပြီးတော့မပြန့်နှံ့ဖို့ပေါ့ဒါကကျွန်တော်တို့ဥတီချက်ထားမှာပေါ့အဲ့လိုလုပ်တဲ့အခါမှာလည်းရွေးကောက်ပွဲကော်မရှင်ကပို့ပြီးတော့အရင်လုပ်နေချမဟုတ်တဲ့အစင်သားတွေတဲ့ကထပ်ပြီးထိုးထွင်းတီထွင်ဖန်တီးလုပ်နိုင်တာလေးတွေလည်းရှိနေပါတယ်ဥပမာအဖြစ်ဆိုတော့ကျွန်တော်ပြောခဲ့လို့ IR လီလာချက်ရ57ရာခိုင်နှုန်းကဘဲပါတီကိုဆုံးဖြတ်ပြီးမေးပိမ့်မယ်လို့ဆုံးဖြတ်ပြီးသားဖြစ်ကြတယ်ဆိုရင်အဲ့ဒီဆုံးဖြတ်ပြီးသားလူတွေအခုချိန်အားစပြီးတော့စာရွက်ထဲမှာရေးပြီးတော့ကြိုတင်မဲအနေနဲ့ပြီးတဲ့စနစ်ပုံမူချက်ပြန့်စွာလုပ်လို့ရနိုင်ပါတယ်နော်လုပ်လဲလုပ်သင့်တယ်လို့ထင်တယ်ဒီချိန်ကာလမှာနောက်တစ်ခါကျန်တဲ့ဘယ်သူဘယ်ပါတီကိုမဲပြရမယ်ဆိုတာကိုမဆုံးဖြတ်နိုင်သေးတဲ့လူတို့အတွက်တော့တချို့ကမဲရုံကိုလာပေးနိုင်လေเนาะအဲ့တော့40နဲ့60ကြား60အထက်မဲပေးတဲ့သူတွေကတော့เนาะရွေးကောက်ပွဲကော်မရှင်ကနေအိမ်တိုင်းရာရောက်မဲသွားယူတာမျိုးတွေအခုချိန်အချိန်လုံးလုံးလောက်လောက်ယူပြီးတော့လုပ်လို့ရနိုင်ပါတယ်အဲ့တော့လိုရိုးလို့စင်မဟုတ်ပဲရွေးကောက်ပွဲကော်မရှင်ကလက်ရှိကိုဗစ်ကာလနဲ့အညီထိုးတွင်းတီထွင်လုံနိုင်တဲ့ကိုက်တွက်နိုင်မှုပေါ်မှာမူတည်ပြီးနိုင်ငံရေးတည်ရောက်မှုတွေကိုဗစ် -19 ပေါ်မှာထိန်းချုပ်နိုင်မှုတွေကဖြစ်ပေါ်လာနိုင်မယ်လို့ထင်ပါတယ်
။ကိုဗစ်ကာယောဂါထိန်းချုပ်မှုရွေးကောက်ပွဲပေါ်တည်ရောက်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာရေးလေးလာသူဒေါက်တာတင်မောင်တန်းနဲ့ဒေါက်တာတင့်ဆွေတို့ဆွေးနွေးတော့ခဲ့ကြတာဖြစ်ပါတယ်။ကျွန်တော်သားညှဦးပါ
ခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ဆောင်းဦးရာသီမှာရာသီတုပ်ကွေးဖြစ်ပွားလေရှိတာကြောင့်ဒီရာသီတုပ်ကွေးနဲ့ရောဂါလက္ခဏာဆင်ဆင်တူပြီးကူးစက်မှုတိတ်ညံနဲ့လက်ရှိဖြစ်ပွားနေတဲ့ COVID-19 နဲ့မမှားအောင်ဒီနှစ်အတွက်ရာသီတုပ်ကွေးကာကွယ်ဆေးတွေထိုးကြဖို့ကျန်းမာရေးအရာရှိတွေကသတိပေးနေပါတယ်။ဓာတ်ခွဲဆန့်သက်ကြီးမှရောဂါပိုးရှိမရှိသိနိုင်တဲ့ COVID-19 အတွက်ကာကွယ်ဆေးလည်းအခုတည်းမရသေးတာကြောင့်ဘယ်ချိန်ထိဆက်ပြီးကူးစက်ပြန့်နှံ့မှုရှိနိုင်လဲဆိုတော့မသိရသေးပါဘူး။ဒါပေမဲ့ရာသီတုပ်ကွေးအတွက်ကတော့ကာကွယ်ဆေးကရှိနေတဲ့အတွက်နှမျိုးမမှားအောင်ကာကွယ်ဆေးထိုးကြဖို့တိုက်တွန်းနေတာပါ။ကမ္ဘာတစ်လုံး COVID-19 ကူးစက်မှုဟာစနေနေ့မှာတန်း30ကျော်နေပြီဖြစ်ပြီးသေဆုံးသူကသူကတသန်းနီးပါးရှိနေပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာတော့အခုဆိုယောဂအကူးဆက်ခံရသူစုစုပေါင်း 4,880 ရှိပြီဖြစ်ပြီးသေဆုံးသူက82ဦးရှိနေပါတယ်။ Belarus သမ္မတ Alexander Lukashenko နှုတ်ထွက်ပေးဖို့အတွက်စနေနေ့က Minsk မြို့မှာခြိတက်တောင်းဆိုဆန္ဒပြသူ 2,000 လောက်ရှိပြီးရာနဲ့ခြိတဲ့ဆန္ဒပြသူတွေကိုရဲတွေကဖမ်းဆီးခဲ့ပါတယ်။ဩဂုတ်လ9ရက်ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာသူအနိုင်ရတယ်လို့ Lukashenko ကကြေညာခဲ့ချိန်ကစပြီးနိုင်ငံတွင်းမှာလူမှုဆန္ဒပြပွဲတွေနဲ့မတိမငြိမ်ဖြစ်လာနေတာပါဆန္ဒပြသူတွေကိုသမ္မတလူကာရှန်ကိုကချင်းမုန်းခဲ့တာအတွက်သူ့အစိုးရအပေါ်မှာဒဏ်ခတ်အရေးယူမှုအစ်တွေချမှတ်ဖို့ EU ဥရောပသမဂ္ဂကစဉ်းစားလာနေပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာထောင်နဲ့ချီတဲ့ဆန္ဒပြသူတွေကရဲတပ်ဖွဲ့ရဲ့သတိပေးချက်ကိုအာခံပြီးသမိုင်းဝင်ဆန္ဒမလုံးရင်ပြင်ကိုတိမ့်ပန့်ရင်စနေနေ့ကဆန္ဒပြခဲ့ကြပါတယ်ထိုင်းနိုင်ငံမှာရွေးကောက်ပွဲအစ်စ်ကျင်းပပေးဖို့နဲ့ဘယင်းစနစ်ပြုပြင်ပြောင်းလဲဖို့ဆိုတဲ့ထိုင်းကျောင်းသားတွေဥဆောင်တဲ့လှုပ်ရှားမှုကိုထောက်ခံဆန္ဒပြကြတာဖြစ်ပါတယ်။နိုင်ငံရေးလှုပ်ရှားသူတွေကလည်းပူးပေါင်းပါဝင်တဲ့အနေနဲ့စနေနေ့ဆန္ဒပြပွဲကိုလူ 9,000 လောက်တက်ရောက်တယ်လို့ခန့်မှန်းထားပြီးဘန်ကောက်မြို့သမိုင်းဝင်ရင်ပြင်မှာနှစ်ရက်ဆက်တိုက်ဆန္ဒပြပွဲလုပ်သွားမှာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာလည်းခြိတက်ဆန္ဒပြပွဲကြီးလုပ်ဖို့စီစဉ်ထားတာပါ။အိန္ဒိယနိုင်ငံမှာနယူးဒေလီမြို့တော်အပဝင်နေရာအများပြားကိုတိုက်ခိုက်ဖို့အတွက်စီစဉ်နေတဲ့အယ်ကိုင်ဒါစစ်သွေးကြွ9ဦးကိုဖမ်းဆီးခဲ့တယ်လို့အင်းတဲ့အမျိုးသားထောက်လန်းရေးအဖွဲ့ NIA ကစနေနေ့မှာကြေညာပါတယ်။အဲ့ဒီထဲက6ဦးကိုအိန္ဒိယနိုင်ငံအရှေ့ပိုင်းအနောက်ဘင်္ဂလားပြည်နယ်ထဲမှာဖမ်းမိခဲ့တာဖြစ်ပြီးကျန်3ဦးကိုတော့တောင်ပိုင်းကီရာလာပြည်နယ်ထဲမှာဖမ်းမိခဲ့တာပါ။ဒီလူတွေဟာပါကစ္စတန်ကအားပေးနေတဲ့ Al-Qaeda အဖွဲ့ခွဲနဲ့ပတ်သက်နေတယ်လို့ပြောပေမဲ့ပါကစ္စတန်နိုင်ငံသားရဲ့ယုံကတော့ဒီဖြစ်အပေါ်မှာချက်ချင်းမှတ်ချက်ပေးဖို့ညှဉ်းဆန်ပါတယ်။တနင်္လာနေ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းပါကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ဒီမှာဆက်ပါ
This program has come to you from the Voice of America, Washington.